Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ25ရက်တနင်္လာနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ line to meter 24 25 30နဲ့51နဲ့ line လာမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါမြမပထမဆုံးရန်ကုန်စတော့ဂိတ်ချင်းအတွက်ကုမ္ပဏီ10ခုတို့ကိုပနာမရွေးချယ်လိုက်ပါတယ်ဂျူးတွေနဲ့ပါလက်စတိုင်းတို့ကြားအငင်းပွားပွဲရာဂျေရုဆလမ်သာသနာနယ်မှာဗီဒီယိုထောက်လှမ်းရေးစနစ်တက်ဆင်မယ်လို့အစ္စရေးဘက်ကစီစဉ်လိုက်တာကိုပါလက်စတိုင်းတို့ဘက်ကလက်မခံနိုင်ဘူးလို့ညင်ပယ်လိုက်ပါတယ်အီရတ်ကျူးကျော်စစ်အတွင်းမှားယွင်းမှုတချို့ရှိခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းက CNN နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်လာမယ့်ရွေးကောက်ပွဲမှာဆန္ဒမဲပေးနိုင်ဖို့အတွက်ပြည်တွင်းမဲဆန္ဒပြင်ပရောက်မဲဆန္ဒရှင်တွေလာရောက်ရှောက်ထားကြတဲ့အရေးအတွက်ဟာရှိသင့်တာထက်နည်းနေသေးတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြထားပါတယ်
ဆယ်သိန်းလို့ပြောတာကတသန်းပေါ့လေတကယ်တမ်းကြံခဲ့တဲ့ဟာကပုံမှန်ရှိသင့်တဲ့လူတက်ပြီးတော့အများကြီးနည်းနေသေးတယ်ဆယ်သိန်းဆိုတာနည်းနေသေးတယ်လို့
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွင်းကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိငီထိုင်းနဲ့မမိုးဖြူတို့ကပြောပြပေးပါအောင်ရှင်
ဂျူးတို့ကမောက်ဖျားချောင်းအဖြစ်ကိုးကွယ်ပြီးမွတ်စလင်တို့ကအယ်အခ်ဆာဘလီအဖြစ်ကိုးကွယ်ကြတဲ့ဂျေရုဆလမ်ကသာသနာနယ်မြေမှာဗီဒီယိုစောင့်ကြည့်ထောက်လှမ်းရေးစနစ်ထားရှိသွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ဒီသာသနာနယ်မြေမှာမွတ်စလင်တွေကိုဝတ်ပြုခွင့်ပေးပြီးဂျူးတွေကိုဝတ်ပြုခွင့်မပေးတဲ့စီမင်းကိုအစ္စရေးတို့ကပြောင်းလဲခြင်းနေတယ်လို့နှစ်ဖက်တို့အပြန်အလှန်ခြေပပြောဆိုမှုတွေကိုဖြေရှင်းဖို့အထောက်အကူဖြစ်စေမယ့်အပြင်ဘသူကစပြီးရန်ဆောင်ရန်ဆကြတယ်လဲဆိုတာကိုလည်းတက်သေးပြနိုင်မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့ပါတယ်။သာသနာ့နယ်မြေဆိုင်ရာစီးမျဉ်းစည်းကမ်းသတ်မှတ်ချက်တွေပြောင်းလဲမဲ့အပေါ်စိုးရိမ်ကြောင်းလန့်မှုကြောင့်ဖြစ်ပွားခဲ့တဲ့နှစ်ဖက်တင်းမာမှုတွေကြားမှာပဲအနည်းဆုံးအစ္စရေး10ဦးနဲ့ပါလက်စတိုင်း50လောက်သေဆုံးခဲ့ရပါတယ်။ဗီဒီယိုထောက်လှမ်းဆောင်ကြည့်ရေးလုပ်ငန်းစဉ်အပါအဝင်အကြမ်းဖက်မှုတွေကိုရှော့ချနိုင်ရေးအတွက်အသေးစိတ်လုပ်ငန်းစဉ်တွေမှာအစ္စရေးနဲ့ဂျော်ဒန်တို့သဘောတူခဲ့ကြတယ်လို့မနစ်စနေနေ့တုန်းကလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောဆိုပါတယ်။ဒီလိုရကြောင်နှစ်ဖက်ထုတ်ထင်သာမြင်သာရှိသွားစေမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောဆိုပါတယ်။ဒါပေမဲ့ဒီဗီဒီယိုထောက်လှမ်းဆောင်ကြည့်ရေးအစီအစဉ်ကိုပါလက်စတိုင်းနိုင်ငံသားရေးဝင်ကြီးကတော့မဆိုင်မတွဆန့်ကျင်တုံ့ပြန်ပါတယ်။အစ္စရေးတို့ဟာထောက်လှမ်းရေးဗီဒီယိုတွေကိုသုံးပြီးဖျားဝတ်ပြုသူမွတ်စလင်တွေကိုအကြမ်းဖက်လှုံ့ဆော်သူတွေအဖြစ်ဖမ်းဆီးမယ်လို့သူ့အနေနဲ့ယူဆထားပြီးဒီစနစ်ဟာ1600ဖြစ်တယ်လို့ Voice of Palestine Radio ဌာနကဒီကနေ့မှပဲပြောဆိုလိုက်တာဖြစ်ပါတယ်။
စီးရီးယားနိုင်ငံထဲမှာရှိနေတဲ့အကြမ်းဖက်သမားတွေရဲ့အနေအကိုချေမှုန်းဖို့အဓိကထားဆောင်ရွက်မယ်လို့စီးရီးယားသမ္မတဘရှာအယ်အာဆတ်ကထပ်ပြီးအတည်ပြုပြောဆိုပါတယ်။လေးနှစ်ခွဲကျော်ရင်ဆိုင်ခဲ့ရတဲ့ပြည်ပခါတွေကိုနိုင်ငံရေးအရဖြေရှားဖို့ဦးစားပေးဆောင်ရွက်မယ်လို့စီးရီးယားသမ္မတကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတအာဆတ်ကစီးရီးယားတာဝန်ရှိသူတွေရုရှားဥပဒေပြုအမတ်တွေနဲ့နိုင်ငံပိုင်စာနာသတင်းဌာနတွေကိုတွေ့ဆုံရမှာစီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပိုင်တဲ့နယ်မြေတွေကိုကာကွယ်ပြီးအကြမ်းဖက်သမားတွေကိုချေမှုန်းပစ်ဖို့အဓိကထားပြောဆိုသွားတာဖြစ်ပါတယ်။တကယ်လို့စီးရီးယားပြည်သူတွေကလိုလားရင်ပါလီမန်လွှတ်တော်နဲ့သမ္မတရွေးကောက်ပွဲတွေကျင်းပပြီးသူကိုယ်တိုင်လဲရွေးကောက်ပွဲမှာပါဝင်ရွေးခန့်မယ်လို့ပြောဆိုတဲ့အကြောင်းရုရှားဥပဒေပြုအမတ်အလက်ဇန်ဒါယူရှန်ကိုကပြောဆိုပါတယ်။စီးရီးယားလက်ရှိသမ္မတအဆက်ဟာအစိုးရထိန်းချုပ်ထားတဲ့ဒေသတွေမှာပဲကျင်းပခဲ့ပြီးအတိုက်ခံဘက်ကတပိတ်မှောက်တဲ့မနစ်ကရွေးကောက်ပွဲမှာအနိုင်ရပြီးစီးရီးယားနိုင်ငံကိုတတိယသက်တမ်းအတွင်းဆက်အုပ်ချုပ်နေတာဖြစ်ပါတယ်
။အမေရိကန်တို့ဦးဆောင်တဲ့အီရတ်ကျူးကျော်စစ်ဟာမှားယွင်းလုံဆောင်ခဲ့တာတွေရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကသုံးနှုန်းပြောဆိုပြီးတော့တောင်းပန်လိုက်ပါတယ်။ဆေးအရာကျူးကျော်မှုတွေကအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS တို့ကြီးထွားလာမှုအပါအဝင်ဒေတာရင်းပဋိပက္ခတွေအတွက်ဆက်နက်တစ်ခုဖြစ်တယ်လို့မစ္စတာဘလဲယာက CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်တာဖြစ်ပါတယ်။2003ခုနှစ်ကဆာဒမ်ဟူစိန်ကိုဖယ်ရှားပစ်ခဲ့သူတွေဟာ2015ခုနှစ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအတွက်တာဝန်မရှိဘူးလို့ပြောလို့မရနိုင်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ဟောင်းကပြောဆိုခဲ့တာဖြစ်ပါတယ်။ အီရန်နိုင်ငံကအန်တီကြီးတဲ့လက်နက်တွေနဲ့ပတ်သက်ပြီးမပြည့်မစုံတဲ့မှားယွင်းတဲ့အချက်လက်တွေပေါ်စိုးရိမ်ချက်တွေကြောင့်ကျူးကျော်စစ်ပြူရေးကိုဥတီသွားစေသလိုအီရတ်ခေါင်းဆောင်ဆာရာဟူစိန်ရဲ့အာဏာရှင်အစိုးရကိုဖျောက်ချပြီးနောက်ဘာတွေဖြစ်လာမလဲဆိုတဲ့အပေါ်နားလည်မှုလွှဲမှားတာကြောင့်အစီအစဉ်ချမှတ်တာတွေမှာလည်းမှားယွင်းမှုတချို့ရှိခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲယားကပြောဆိုခဲ့ပေမဲ့အီရတ်စစ်ပွဲနဲ့ပတ်သက်လို့အလုံးစုံတော့မတောင်းပန်ခဲ့ပါဘူး။ဆာရာဟူစိန်ကိုဖယ်ရှားပစ်လိုက်တဲ့အပေါ်မှာတောင်းပန်ဖို့တော့တိတ်ပြီးတော့ခက်ခဲပါတယ်။ဒီကနေ့ဒီအချိန်2015လို့အခြေအနေမျိုးမှာတောင်းသူရှိမနေတာကပိုကောင်းတယ်လို့မစ္စတာဘလဲယားကပြောဆိုခဲ့ပါတယ်။အီရတ်ကျူးကျော်စစ်မှာဗြိတိန်တို့ကဒုတိယအင်အားအများဆုံးဖြစ်ပြီးဗြိတိရှ်တပ်သား 4,000 ခွဲတို့ဟာအမေရိကန်တပ်သား 3,000 ခွဲနီးပါးဩစတြေးလျစပိန်နဲ့ပိုလန်နိုင်ငံတို့ကထောင်နဲ့ချီတဲ့တပ်သားတွေနဲ့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီရတ်စစ်ပွဲအတွင်းဗြိတိန်တပ်သား 159 ဦးတို့လည်းကြာဆုံးခဲ့ပါတယ်ရှင်
။မက္ကဆီကိုနိုင်ငံရဲ့နောက်ဖက်ကမ်းရိုးတန်းကနေကောင်းတွင်ပိုင်းကိုဝင်ခဲ့တဲ့အင်အားပြင်းဟာရီကိန်းပက်ထရီရှာမုန်တိုင်းတန်ကြောင့်တက်ကဆက်ပြည်နယ်ထဲမှာမိုးသည်ထန်တဲ့အတွက်ကုန်တင်ရထားလမ်းတွေရေမြုပ်ပြီးရထားလိုက်တွေရပ်တန့်ထားခဲ့ရပါတယ်။ဒီနေ့တနင်္ဂနွေနေ့မှာပိုပြီးမိုးသည်မှဖြစ်လို့ဒေသခံတွေမိုးကြီးတဲ့ဒဏ်ကိုသတိနဲ့သီးခံရင်ဆိုင်မှုတာဝန်ရှိသူတွေကသတိပေးထားပါတယ်။ဟာရီကိန်းမုန်တိုင်းပက်ထရီရှာဟာအမေရိကန်နိုင်ငံတဝန်းလုံးရွေ့လျားပြီးနိုင်ငံတောင်ပိုင်းတက်ကဆက်ပြည်နယ်မှာမိုးရွာသွန်းမှုတွေမဖြစ်ခင်တောက်ကြနေကမက္ကဆီကိုနိုင်ငံရဲ့အနောက်ဖက်ကမ်းရိုးတန်းကနေကုန်းတွင်ပိုင်းကိုဝင်ရောက်ခဲ့တာဖြစ်ပါလေ။ဒီကနေ့တနင်္ဂနွေနေ့မှာလက်ကျန်မုန်တိုင်းတန်ကိုတက်ကဆက်ပြည်နယ်ဂေါ့ဖ်ကမ်းရိုးတန်းတစ်လျှောက်အဓိကရင်ဆိုင်ရဖို့ရှိပါလေ။စနေနေ့ကဟူစတန်မြို့မှာမိုးရေစင်တီမီတာ20လောက်ရှိခဲ့ပြီးတနင်္လာနေ့မှာမိုးဆဲတဲ့အခြေအနေမရောက်ခင်နောက်ထပ်မိုးရေ30စင်တီမီတာလောက်တိုးနိုင်သေးတယ်လို့ပညာရှင်တွေကခန့်မှန်းထားပါလေ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။လာမယ့်ဒီဇင်ဘာလမှာစတင်မဲ့မြန်မာပထမဆုံးရန်ကုန်စတော့ဂိတ်ချင်းမှာပါဝင်လှုပ်ဆောင်ဖို့ကုမ္ပဏီ10ခုတို့ကိုပနာမရွေးချယ်ထားတဲ့အကြောင်းအင်္ဂလိပ်ဘာသာနဲ့ဖော်ပြတဲ့မြန်မာအစိုးရပိုင်း The Global New Light of Myanmar သတင်းစာမှာဖော်ပြလိုက်ပါတယ်။အတိုက YEX ဆိုတာနဲ့ကမ္ဘာစတော့အချင်းဈေးကွက်မှာအသစ်ထွက်ပေါ်လာမဲ့ရန်ကုန်စတော့ဂိတ်ချင်းဖွံ့ဖြိုးတိုးတက်ဖို့အတွက်ပူးပေါင်းဆောင်ရွက်ချဖို့ကိုလည်းစီးပွားရေးလုပ်ငန်းကြီးတွေကိုဒုတိယဗန္ဓာရေးဝန်ကြီးဦးမောင်မောင်သိန်းကတိုက်တွန်းထားပါတယ်။စတင်တဲ့9နှစ်အတွင်းမှာအကျိုးအမြတ်ရဖို့မတေချာတဲ့အချက်ကိုလည်းထည့်သွင်းစဉ်းစားထားဖို့ဒုတိယဗန္ဓာရေးဝန်ကြီးကသတိပေးထားပါတယ်။ကျန်းငွေ15ဘီလီယံရင်းနှီးမြှုပ်နှံနိုင်တဲ့ခိုင်မာတဲ့ကုမ္ပဏီတွေကိုလိုင်စင်တွေချထားပေးမယ်လို့လည်းသူကပြောပါတယ်။မြန်မာပထမဆုံး YEX.HM စတင်တဲ့အခါမှာတော့မြန်မာထိပ်တန်းစီးပွားရေးလုပ်ငန်းရှင်ဦးတေစားရဲ့ Asia Green Development AGD ဘဏ်အပါအဝင်ပုဂ္ဂလိကဘဏ်တချို့ကအစုရှယ်ယာတွေလည်းပါဝင်မယ်လို့ရှင်းဝသတင်းမှာတော့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးစျေးကွက်မှာပထမဆုံးပေါ်ထွက်လာမဲ့ stock exchange ကိုဒီဇင်ဘာလပထမပတ်မှာစတင်ဖွင့်လှစ်နိုင်ဖို့စီစဉ်ထားပြီးမြန်မာစီးပွားရေးဘဏ်ကဂျပန်နိုင်ငံကတိုကျို stock exchange ဒိုင်ဝါသုတေသနဌာနတို့နဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလဲဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမောင်မောင်သိန်းကပြောဆိုထားပါတယ်ရှင
်။မြောက်ကိုရီးယားနိုင်ငံမှာတော့ဒီ Diamond Mountain လို့ခေါ်တဲ့စိန်တောင်ပန်းဖြေစခန်းမှာပြီးခဲ့တဲ့60စုနှစ်6ခုအတွင်းမှာကိုရီးယားစစ်ပွဲတွင်ကွဲကွာခဲ့တဲ့မိသားစုတွေပြန်ပြီးတော့တွေ့ဆုံကြပါလေ။အသက်30နဲ့90ရွယ်ကြားတောင်ကိုရီးယားနိုင်ငံသား250လောက်မြောက်ကိုရီးယားနိုင်ငံထဲကပန်းဖြေစခန်းကိုတရက်ကြိုတင်လာပြီးတော့မြောက်ကိုရီးယားနိုင်ငံထဲကသူတို့ရဲ့ဆွေမျိုး190လောက်နဲ့သုံးရတာပြန်တွေ့ဆုံကြတာဖြစ်ပါလေ။အခုသတင်းပတ်စောပိုင်းပထမကြိမ်တွေ့ဆုံပွဲမှာတောင်ကိုရီးယားနိုင်ငံသား390လောက်ဟာမြောက်ကိုရီးယားကိုရောက်နေတဲ့သူတို့ရဲ့ဆွေမျိုးမိသားစုဝင်180လောက်နဲ့တွေ့ဆုံခဲ့ပါလေ။နှစ်ဖက်စလုံးကဆွေမျိုးမိသားစုတွေအနေနဲ့သူတို့ရဲ့လက်ရှိအသက်အရွယ်တွေကအခုပထမတစ်ကြိမ်တွေ့ဆုံမှုဟာသူတို့အတွက်နောက်ဆုံးတစ်ကြိမ်တွေ့ဆုံမှုဖြစ်ဖို့အလားအလာများနေပါလေ
။ရှင်းအာဖရိကနိုင်ငံတန်ဇန်နီးယားမှာအကျင့်နဲ့ရှင်ပြန်ရမယ်လို့ယူဆရတဲ့ဒီကနေ့တနင်္ဂနွေနေ့သမရသည့်နဲ့လွှတ်တော်သည့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးရွေးချယ်ချဖို့ရှိပါတယ်။နှစ်ပေါင်းများစွာအာဏာချုပ်ကင်ထားတဲ့ CCM ပါတီအနေနဲ့နိုင်ငံဖွံ့ဖြိုးရေးအရှိန်မြင့်လှုပ်ဆောင်မှုဖိအားတွေပုံများလာပြီး CM ဝတ်တင်မှုရှော့ချရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့စိန်ခေါ်အကဲဆန်းမှုတွေနဲ့ကြုံတွေ့ရပြီးမဲ့ သုံးသက်သူတို့ကတော့စီစီအမ်ပါတီပဲနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်။လက်ရှိအလုပ်ကိုင်ရေးရာဝန်ကြီးမာကူဖူလီကစီစီအမ်ပါတီရဲ့သမရလောင်းဖြစ်ပါတယ်။အတိုက်ခံပါတီချာလီမာကတော့ဝန်ကြီးချုပ်ဟောင်းအက်ဒဝတ်လိုဝါဆာကိုပါတီရဲ့သမရလောင်းအဖြစ်ရွေးချယ်ထားပါတယ်ရှင်။
Ivory Coast နိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာပထမကြော့သမရရွေးကောက်ပွဲတွေကျင်းပနေပါတယ်။အနိုင်ရမယ်လို့အများစုကခန့်မှန်းထားတဲ့လက်ရှိသမရ Alexandre Otero ကတော့ပထမကြော့ရွေးကောက်ပွဲမှာပဲအပြတ်အသတ်အနိုင်ရခြင်းနဲ့လို့ပြောဆိုပါတယ်။အနည်းဆုံးလူပေါင်း 3,000 လောက်သေဆုံးခဲ့ရတဲ့လွန်ခဲ့တဲ့9နှစ်ကရွေးကောက်ပွဲလွန်ကာလအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ကျင်းပတဲ့ဒီကနေ့ရွေးကောက်ပွဲကနိုင်ငံအတွက်အရေးကြီးတဲ့စမ်းသပ်မှုတစ်ခုဖြစ်ပါတယ်။အသက်83နှစ်အရွယ်လက်ရှိသမရကိုစိန်ခေါ်ထားတဲ့သမရလောင်းရှင်းပြိုင်သူ6ဦးရှိနေတာဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိငီထိုင်းနဲ့မမိုးဖြူတို့ကပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုတလက်တင်ပြပေးပါမယ်။2015ရွေးကောက်ပွဲမဲပေးနိုင်ရေးနိုင်ငံတွင်းမဲဆန္ဒနယ်ပြင်ပရောက်မဲဆန္ဒရှင်တွေလာရောက်ရှောက်ထားသူပေါင်းဟာတနိုင်ငံလုံးတိုင်းတာနဲ့စေသိန်းဝန်းကျင်ပဲရှိတယ်လို့ထုတ်ပြန်လိုက်ချိန်မှာပဲဒါဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲပေးပိုင်ခွင့်ရှိတယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုအားနည်းတာနဲ့ရွေးကောက်ပွဲမဲစီရင်ပါဝင်နိုင်ရေးအဆင့်သတ်မှတ်ချက်ရှုပ်ထွေးမှုတွေကြောင့်ဖြစ်တယ်လို့ရွေးကောက်ပွဲဆောင်ကြည့်လေ့လာသူတွေကဝေဖန်တောက်ပြထားပါတယ်အသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်လာမယ့်2015ရွေးကောက်ပွဲအတွက်မြန်မာနိုင်ငံတွင်းမိမိမဲဆန္ဒနဲ့ပြင်ပရောက်မဲပေးခွင့်ပုံစံ3ကကြီးရှောက်ထားတဲ့သူပေါင်း10သိန်းကျော်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ပုံစံ3ကကြီးအများဆုံးရှောက်ထားခဲ့တဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေထဲရန်ကုန်တိုင်းဒေသကြီးမှာ6သိန်းကျော်မန္တလေးတိုင်းဒေသကြီးမှာ1သိန်းကျော်နဲ့ကချင်ပြည်နယ်မှာ9000ရှမ်းပြည်နယ်မှာ9000ကျော်ပြည်ထောင်စုနယ်မြေမှာ4000ကျော်စုစုပေါင်း7သိန်းကျော်ဖြစ်တယ်ဆိုတာကိုအတိအပေးကြေညာခဲ့တာပါဒါဟာမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့အမှန်တကယ်နိုင်ငံသားအခွင့်အရေးနဲ့အညီမဲပေးခွင့်ရှိသူစရင်ထက်အတော့ကိုနည်းလွန်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကဝေဖန်လိုက်ပါတယ်မိမိတို့ရဲ့မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒနယ်ရဲ့ပြင်ပမှာအနည်းဆုံးရပ်ပေါင်း180ထက်မနည်းရောက်ရှိနေသူမဲဆန္ဒရှင်တွေရဲ့ရှောက်ထားမှုနည်းတာလည်းဖြစ်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်တွေမဲပေးနိုင်ခွင့်ရှိတယ်ဆိုတာကိုရွေးကောက်ပွဲဆိုင်ရာအသိပညာပေးအားနည်းမှုကြောင့်လည်းဖြစ်နိုင်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူလွတ်လပ်သောစေတနာဝန်ထမ်းအဖွဲ့ရဲ့ပြောခွင့်ရဦးရွှေဘကထောက်ပြပါတယ
်ဆယ်သိန်းလို့ပြောတာကတပန်းပေါ့လေတကယ်တမ်းကြံခဲ့တဲ့ဟာကပုံမှန်ရှိတဲ့လူတက်ပြီးတော့အများကြီးနည်းနေသေးတယ်ဆယ်သိန်းဆိုတာနည်းနေသေးတယ်လို့ယူဆရတယ်အဲ့ဒီတက်ကိုအကြီးအကျယ်တွေကပိုရှိနေရတာနဲ့အချိန်မပေးနိုင်တဲ့အပိုင်းတွေကရှိနေတယ်ဥပမာသဘောကပေါ့လေဒီကျွန်တော်မျိုးလေးတစ်မျိုးကိုကျွန်တော်ရှင်းပြီးပြောပြမယ်ဒီအမှလှိုင်းသားရာတို့အမှရွှေပြည်သားတို့ဆိုတာတကယ်ရွှေပြောင်းလုပ်သားတွေဟာအလွန်တရာများပြတဲ့နေရာတွေနော်အဲ့ဒီလိုအနေထားမှာကိုလှိုင်းသားရဲ့လူဦးရေထဲမှာရွှေပြောင်းလုပ်သားဟာအများဆုံးလို့နေရမှာ2-3 သိန်းလောက်ကြီးအဲ့ဒီတမျိုးနယ်ထဲမှာအဲ့ဒီလောက်ကြီးရှိနေအဲ့ဒီလူတွေဟာသွားရှောက်ဖို့အချိန်မရတာရဲ့နောက်ပြီးရက်180ဆိုတဲ့ဟာရဲ့နောက်ပုံအရင်တုန်းကဗာပြောလိုက်လဲဆိုတော့ခင်ဗျားတို့ကဗျာတဲ့ဟုတ်ပဲမြို့မှာခမတို့ရဲ့ဒီလက်ခံမြို့မှာနေကြအောင်မဲစီကထွက်တဲ့တွဲကြောင့်ယူပါလို့အဲ့ဒီစကားတလုံးနဲ့ခံထားလိုက်တော့လူတွေကဆက်မသွားကြတော့ဘူး။ဒါမသွားကြတော့မယ့်နဲ့နေလိုက်တဲ့လူတွေကတော်တော်များတယ်။လှိုင်းသားရဲ့ရွှေပြည်သားအဲ့ဒီနှစ်မြို့နယ်ထဲမှာ3သိန်းကျော်လောက်ဆိုရင်ဒီပြည်လုံးမှာဆက်သိန်းဆိုတော့အလွန်တရာနည်းနေသေးတဲ့ပေါ်ပေါ်လေ
းပြည်သူတွေအနေနဲ့မိမိအိမ်တော်စုစရင်အမီမပေါက်တဲ့နေရာကိုရောက်နေတဲ့ဆိုရင်ကိုရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ရနိုင်မှုမဲဆန္ဒရှင်စရင်မှာပါဝင်နိုင်ရေးတပ်ဆိုင်ရာရက်ွက်ကြေးရွာအုပ်စုကော်မရှင်အဖွဲ့ခွဲရုံးတွေမှာပုံစံ3ကကြီးလျှောက်လာတွေကိုတောင်းယူပြီးတော့ဒီလအောက်တိုဘာလ10ရက်နေ့ကနောက်ဆုံးထားလျှောက်ထားခဲ့ကြရတာဖြစ်ပါတယ်ဒါပေမဲ့လို့ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတွင်းကနေရာတော်တော်များများမှာရှိနေတဲ့တိမ့်ချီတဲ့ရွှေပြောင်းနေထိုင်သူတွေဟာမိမိတို့ဆန္ဒမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုအားနည်းခဲ့တယ်လို့အတိုက်ခံပါတီ NLD ကမဲစရင်ပြည်သူ့ရဲ့အဖွဲ့တာဝန်ခံဦးထွန်းထွန်းဟိန်ကလည်းပြောပါတယ
်ဒီတုံးကကြီးနဲ့ရှေ့ပြောင်းလို့ဓမ္မပေါ့နော်ကျွန်တော်ခေါ်ရှေ့ပြောင်းပေါ့နော်ရှေ့ပြောင်းလို့ဓမ္မတွေပေါ့ရှေ့ပြောင်းလို့ဓမ္မတွေကကျွန်တော်အများကြီးရှိနိုင်တာပေါ့ဆယ်သိန်းကျော်ရှိနိုင်တာပေါ့ဒါပေမဲ့လို့ကျွန်တော်တို့ကအဲ့ဒါကြီးကကျွန်တော်ရှောက်ထားမှရမယ်ရှောက်မှားလို့ရှိရှင်လို့ရမှာမဟုတ်ဘူးခင်ဗျာ။ပညာပြီးတဲ့ဥစ္စာလုံလောက်မှုမရှိဘူးပေါ့။လုံလောက်မှုမရှိလို့ဒါကျွန်တော်10သိန်းလောက်ပဲဖြစ်နေတာကိုမှာပြ။ဟိုလုံလောက်တယ်လို့ပြောလို့ရှိလို့ရှင်တော့30 3သန်းလောက်ဒါတော့ဖြစ်လာဖြစ်ရမှာပေါ့လေ။ဟိုတဝက်လောက်ပဲရှိတယ်လို့ကျွန်တော်တို့လူတွေယူဆရတာပေါ့ခင်ဗျာ။
ပုံစံသုံးကကြီးနဲ့မဲဆန္ဒရှောက်ထားသူတွေအနေနဲ့လဲကြိုတင်မဲပေးရမယ့်တမန်ရက်တွေမှာတွားရောက်မဲပေးကြဖို့ကိုလည်းအတိုက်ခံပါတီကတိုက်တွန်းပါတယ်။နိုဝင်ဘာလ၈ရက်နေ့မတိုင်ခင်မဲပေးရမယ့်ကြိုတင်ဆန္ဒမဲတမတ်ချက်တွေနဲ့တမတ်ရက်တွေနဲ့ပတ်သက်လို့လဲဥရွှေဘကအခုလိုရှင်းပြပါတယ်။
29ရက်ကနေပြီးတော့ဟိုနိုဝင်ဘာ9ရက်နေ့ထိကသူဒီ monitoring သွားမဲ့လူတွေရဲ့နောက်ပြီးတော့ဒီရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေနောက်ရွေးကောက်ပွဲကိုယ်စားလှယ်တွေမဲယုံကိုယ်စားလှယ်တွေနောက်မဲယုံမှာတာဝန်ရှိမဲ့ပုံကိုယ်တွေခြားဝေးလံလာကိုခီးသွားဖို့လို့တရားဝင်ဥပဒေနိုင်ငံသားတို့ဘာလို့သွားမလဲသူတို့အကြောင်းပြတော့နိုင်ငံသားပေါ့လေတာဝန်သတ္တမနေတာဝန်နဲ့သွားမဲ့လူတွေအတွက်ဆိုပြီးတော့တိတန့်ခေါင်းစဉ်နဲ့အတိအကျခွဲပြီးတော့ပြထားတဲ့ရက်ဖြစ်တယ်ဆက်ရက်ပေါ့တို့၂ရက်က6ရက်နဲ့9ရက်ကဟိုစောစောကဟိုတုံးကကြီးနဲ့ပြောင်းထားတဲ့လူတွေရဲ့ပြန်တဲ့လူတွေဒီပေါ့နီးဥတွေနဲ့ပြထားတဲ့ရက်ွက်တဲမှာမဲပိပတ်ခွင့်ကျူတင်မဲပိပတ်ခွင့်ရှိတဲ့လူထားစားတွေဟာအဲ့ဒီတော့မှာ6ရက်နဲ့9ရက်မှာပေးရမယ
်။ကိုပိုင်မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေအနေနဲ့မဲပေးရမယ့်ရက်ကိုအတိအကျသိရှိနိုင်အောင်လို့တပ်ဆိုင်ရာရက်ွက်မြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကကြိုတင်အတိပေးအကြောင်းကြားမှုတွေနဲ့နှိုးဆော်တင်ပါတယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကတိုက်တွန်းနေပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကန်းကိုနားဆင်ရပါမယ်။ရွေးကောက်ပွဲအတွက်ကြရပြည်နယ်တွင်မဲဆွယ်စည်းရုံးမှုတွေမှာပါဝင်ပတ်သက်မှာမဟုတ်သလိုအဟန့်တားလဲလုံမှာမဟုတ်ဘူးလို့ကင်းနေအမျိုးသားတို့တဲ့ရေးပါတီ KNPP ရဲ့ဒုက္ခခူးဥရေကပြောကြားလိုက်ပါတယ်။ကြားပြည်နယ်ထဲကဒေသခံပါတီတွေအနေနဲ့လူမှုပေါ်အတိုင်းအတာတစ်ခုအထိကိုစားပြုမှုတွေရှိပေမဲ့ပြည်သူစံတာကိုဘလောက်ဖြစ်နိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့လည်းVOA မြန်မာပိုင်းနဲ့တီးတဲ့မြန်မြန်ကန်မှာပြောကြခဲ့ပါတယ်။ကြားပြည်နယ်ထဲကရွေးကောက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ခူးဥရေဝါရှင်တန်မြို့တော်ကိုရောက်လာစဉ်မှာ VOA Studio မှာကိုသားညို့ဦးကအခုလိုတွေ့ဆုံမြင်မြန်ထားပါတယ်ရှင်။
ခုရဲအခုလို view လာပြီးတော့ဒီတွေ့ဆုံမြန်မြန်ကန်လာရောက်ဖြစ်ကြပြီတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟုတ
်ကဲ့
ကျွန်တော်ပထမဆုံးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဆက်ဆက်ပြီးမေးချင်ပါလေအခုရွေးကောက်ပွဲကလည်းနိုဝင်ဘာလ10ရက်နေ့စတော့မယ်အဲ့တော့ရွေးကောက်ပွဲကာလနေမီလုံခြုံရေးနဲ့ပတ်သက်လို့ကြားပြည်နယ်အတွင်းကင်းနီပြည်နယ်အတွင်းမှာစိုးရိမ်စရာများရှိပါသလားခင်ဗ
ျဟောကျွန်တော်တို့ပြည်နယ်အတွင်းမှာတော့အစပြီးကျွန်တော်တို့ဟိုအပြစ်ခတ်ရစဲရေးရှင်နေစိန်ကလေးဟိုကခဏတည်းလေးနေထဲဝင်ပေါ့လေဒီလေးနေတာအတွင်းမှာတော့လက်နက်ကင်ပြပခသဆုံးတရားဖြစ်ခြင်းရှိတော့ပါဘူးဆိုတော့ကျွန်တော်တို့ KPP အနေနဲ့ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးအမြင်ရှင်းရှင်းလင်းရှိပါတယ်ကျွန်တော်တို့ဘာမှဟိုအဟာတာပြေးမှာမဟုတ်လို့ပဲကျွန်တော်တို့အနေနဲ့ပတ်ဝင်ပတ်သက်ခြင်းရှိမှလည်းမဟုတ်တဲ့အတွက်ကြောင့်မလို့အာမဲဆရာနဲ့မြေအားလုံးကတော့ကျွန်တော်တို့ထုတ်ပြခြင်းရခြင်းမရှိတော့လည်းပဲကျွန်တော်တို့ငြင်းငြင်းကြကြရှိတယ်အဲ့ဒီအပေါ်မှာယုံကြည်နဲ့ဟိုရွေးကောက်ပွဲဝင်ကြမယ်ဆိုရင်ပြဿနာမရှိဘူးဆိုတာကိုတော့ကျွန်တော်တို့ဟို KPP ကသဘောထားပေးထားတာရှိပါတယ်တရားဝင်တော့မဟုတ်ပါလေ
ဟုတ်ကဲ့
အဲ့တော့လုံခြုံရေးနဲ့ပတ်သက်ရင်တော့အထူးစိုးရိမ်စရာမရှိပါဘူးခင
်ဗျဟုတ်ကဲ့ဒါပေမဲ့အခုဒီရှမ်းပြည်နယ်တောင်ပိုင်းနဲ့ကချင်ပြည်နယ်ဘက်ပေါ်ရှမ်းပြည်နယ်မြောက်ပိုင်းမှာပါပါတယ် KIA နဲ့ပါဖြစ်နေတဲ့တိုက်ပွဲတွေမှာသူတို့ဘက်ကတိုင်းသားတွေဘက်ကပြောတာကောဒီတက်မရောကနေပြီးတော့သူတို့နေမီတက်မှာဝင်ရောက်လာလို့အခုခံပြီးတော့တိုက်ပွဲတွေဖြစ်ရတဲ့ဆိုတဲ့အခြေအနေမျိုးဖြစ်သွားတာကိုအဲ့တော့ KNPP ထိန်းချုပ်ရနေရာတွေကိုအကေအများမြန်မာတက်မရောကဝင်လာလို့အဲ့လိုမျိုးဖြစ်နိုင်ကြီးအလားအလာတွေရောရှိပါလားဒီကြားထဲမှာ
ပေါ်တွင်အနေထားချင်းကတော့နည်းနည်းဟိုကွာဟမှုတွေရှိပါတယ်အာကျွန်တော်တို့ရှိမှာတော့ဟိုတိတိပပကျွန်တော်တို့ထိတ်ချောက်တဲ့နေမြေတွေမှာတော့အာမဲဆန္ဒပေးနိုင်လောက်တဲ့လူလူတွေမရှိဘူးမြတ်အာအထူးသဖြင့်ကတော့ကျွန်တော်လှောက်ရှားနေမြေတွေမှာတော့ရှိတယ်သို့တော့လှောက်ရှားနေမြေမှာလည်းခုနကျွန်တော်ပြောသလိုပဲကျွန်တော်တို့ကဘာမှအာတာပေးမှာမဟုတ်တဲ့အတွက်ကြောင့်မလို့အာစိုးရိမ်စရာမရှိဘူးဆိုတာလေးပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့နောက်ရွေးကောက်ပွဲနဲ့ပတ်သက်လို့သဘောထားမေးချင်ပါတယ်အထူးပြအပထမဆုံးကျွန်တော်ပြည်နယ်တွင်အချင်းဒီပါအခုပြည်နယ်ထဲမှာကျွန်တော်တို့သတိထားမိသလောက်တော့ကြားပြည်နယ်ထဲမှာအာဒေသခံကြားတိုင်းသားတွေကဖွဲ့စည်းတဲ့နိုင်ငံရေးပါတီရှိပါတယ်။နောက်ပြည်မာကြီးကပါတီကြီးတွေလည်းရောက်ရှင်မြေမျိုးရှိပါတယ်။အထူးပြီးအဓိကဆို NLD ရှိမယ်၊ကြံ့ခိုင်ရေးပါတီရှိမယ်။နောက်တခြားသတိပုဂ္ဂလတွေလည်းပါဝင်တာရှိပါတယ်ခင်ဗျာ။အဲ့တော့ KNPP အနေနဲ့ဘယ်လိုသဘောထားများရှိပါလဲ။ဒေသခံပါတီကိုပဲအားပေးမလားပါတီကြီးတွေပေါ်ဘယ်လိုသဘောထားရှိပါလဲ
။ဟောကျွန်တော်တို့အနေနဲ့ကတော့ခုနသဘောထားကိုကျွန်တော်ပြောပြီးသလိုပဲရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ yes no ပြောခွင့်မရှိပါဘူး။ပြောလဲပြောမှာမဟုတ်ပါဘူး။အဲတခုပဲကျွန်တော်တို့နည်းနည်းပြောချင်တာကတော့ဒါတကယ်တမ်းမဲပေးပိုင်ခွင့်ရှိတဲ့ကျွန်တော်လူလူတွေကတော့သူတို့ဖာသာမမကရွေးချင်နိုင်ဖို့ကတော့အရေးကြီးတယ်။အဲဒီဟာနဲ့ပတ်သက်လို့ကတော့ရွေးကောက်ပွဲရဲ့သဘောသဘာဝကနောက်ပြီးတော့ကျွန်တော်တို့ဒီပါတီတခုချင်းစီရဲ့အနေထားနောက်ကိုစားပြုမှုနဲ့ပတ်သက်ပြီးဒါကတော့သူတို့ရှင်းရှင်းလင်းသိဖို့တော့လိုတယ်လို့ကျွန်တော်တို့ထင်တယ်။အဲဒါလိုရှင်းလင်းသိနိုင်ဖို့အတွက်ကကျွန်တော်တို့နားလည်ရသလောက်ဆိုလို့ရှိရင်နိုင်ငံရေးပါတီအသီးသီးတွေကလူလူတွေကိုရှင်းရှင်းလင်းလင်းနည်းနည်းရှင်းလင်းချပြပေးဖို့တော့လိုလိမ့်မယ်လို့တော့ကျွန်တော်တို့ထင်တယ်။ အဲ့ဒီဟာလေးပဲကျွန်တော်တို့ပြောချင်တယ်ကျွန်တော်ဖက်ကတော့ဘာမှဟိုအထုတွေသွားတာတွေပြေးစားမရှိပါဘူးခင
် KMPP ကလည်းပြောမယ်ဆိုရင်တော့ဒီပြည်နယ်မှာကိုယ်ပိုင်အချုပ်ရေးရအောင်စူးစမ်းနေတဲ့ဖွဲ့စည်းပါဒေသခံပါတီတွေကလည်းသူတို့တိုင်းသားတွေကိုတိုင်းသားကိုအချုပ်ခွင့်ရဖို့ဆိုတဲ့ဟာနဲ့မျှော်မှန်းချက်နဲ့ဒေသတွင်းအစိုးရဖွဲ့ဖို့အတွက်ကြိုးပမ်းနေကြတာသတိထားမိပါရခင်ဗျအဲ့တော့ဒေသခံပါတီတွေရဲ့ယက်တီချက်နဲ့ပတ်သက်လို့ရောတစုံတရာဗာများပြောလို့ပါလေ
ဟာလောလောဆယ်ကျွန်တော်မြင်နေရတဲ့အနေအထားကတော့ဟိုဒီဒေသခံနိုင်ငံရေးပါတီတွေဟာကတော့၄၅၆ဖွဲ့လောက်ရှိပါတယ်သို့တော့ကျွန်တော်တို့မြင်ရတဲ့အနေတစ်ခုချင်းပါတီတခုချင်းပေါ့လေနော်မြင်ရတဲ့အနေအထားကတော့တိတ်ပြီးတော့အာရချင်းနာလောက်တဲ့အချင်းကြီးမရှိပြင်မဲ့လို့လေလူလူပြည်နယ်ကလူလူတွေကိုတော့ဟိုအတိုင်းအတာတခုအရာတော့ကိုစားပြုမှုတွေရှိနေတယ်ဆိုတော့တော့ကျွန်တော်တို့သိရတယ်သို့တော့သူတို့အနေနဲ့လူလူရဲ့ဆန္ဒသဘောထားကိုဘယ်လောက်ဖြစ်စီပေးနိုင်မလဲဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အနေအထားမျိုးရှိပါတယ်နော်အာတော်တော်များများကလည်းဟုတ်ပါတယ်ကျွန်တော်တို့ KPP ကိုလည်းပဲဟိုအင်အားစုတခုအနေနဲ့ဟိုအနာဂတ်အတွက်မျှော်လင့်နေရရှိပါတယ်သို့တော့ကျွန်တော်တို့အနေနဲ့ခုနှစ်ခါမှာကျွန်တော်တို့ရောက်ရှိနေတဲ့အနေထားရဆိုလို့ရှိရင်တရားမဝင်သိမ့်ဖွဲ့အနေထားမှာပဲရှိနေသေးတော့ကျွန်တော်တို့အခြေခံဥပဒေပြဋ္ဌာန်းချက်အရလည်းနိုင်ငံရေးပါတီတခုအနေနဲ့တရားဝင်ဖြစ်ဖို့ဆိုတာလောလောဆယ်မှာကျွန်တော်တို့ဘာမှမျှော်မှန်းလို့မရသေးပါဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့ကတော့အာပါတီအနေနဲ့မဟုတ်တော့လည်းပဲကျွန်တော်တို့လူပုဂ္ဂိုလ်တူချင်းအနေနဲ့ကတော့နိုင်ငံရေးပါတီတွေကိုလည်းပဲဟိုရှိတဲ့အကြံအရာလေးတွေလိုအပ်မယ်ဆိုရင်လည်းကျွန်တော်တို့ပံ့ပိုးလို့ရတာပေါ့လေနော်အဲ့ဒီအဆင့်လောက်ပဲကျွန်တော်တို့ပံ့ပိုးလို့ရမှာပါအခြေခံဥပဒေပြဋ္ဌာန်းချက်အရလည်းနိုင်ငံရေးပါတီတရားဝင်မောက်တင်ထားတဲ့ဟာတွေကကျွန်တော်တို့ ਨੇ ဟိုဝင်းဆက်ဟိုရှိနေတဲ့ဟာမျိုးတွေ ਨੇ ပတ်သက်လို့ရလဲဟိုဥတွေကခွင့်ပြုထားသလားမပြုထားသလားဆိုတာလဲကျွန်တော်တို့ဟိုထည့်သွင်းစားမကိစ္စပ
ါ KNPP ကတကယ်များလုတ်ခွင့်ရလာမယ်နိုင်ငံပါတီအဖြစ်နဲ့ရက်ခွင့်ရလာမယ်ဆိုရင်တော့ရွေးကောက်ပွဲဝင်ဖို့စိတ်ကူးရှိပါလား
အာဒါကတော့ကျွန်တော်တို့လာမယ်အနာဂတ်ပုံမှန်ပဲမီတီးပြီးတော့ကျွန်တော်တို့ဆုံးဖြတ်အောင်ပါလောလောဆယ်မှာတော့ကျွန်တော်တို့အခြေခံစဉ်းစားချက်မရှိသေးပါဘူးခင
်ဗျာဒါဖွဲ့စည်းပုံကြောင့်လားတခြားကြောင့်ကြောင့်လား
အာအကြောင်းမျိုးမျိုးကြောင့်ရှိပါတယ်ခင်ဗျာ
ဖွဲ့စည်းပုံနဲ့ပတ်သက်
လို့လောလောဆယ်မှာတော့ကျွန်တော်တို့ပါတီရဲ့ဟိုဥတီချက်ရက်တီချက်သဘောထားပုံမှာလည်းမူတည်ပါတယ်နောက်ပြီးတော့တခါကျွန်တော်တို့လက်ရှိရှိနေတဲ့အခြေခံဥပဒေကြောင့်လည်းပါပါတယ်နောက်ပြီးတော့တခါကျွန်တော်တို့လာမယ့်အနာဂတ်အပြောင်းလဲပုံမှာလည်းကျွန်တော်တို့စောင့်ကြည့်ရမယ့်အခြေအနေမျိုးရှိပါတယ်အဲ့ဒီအခြေအနေတွေကြောက်ပ
ါဥတီချက်ရက်တီချက်ဆိုတာပါပါလေခင်
ဗျာအာလောလောဆယ်ကျွန်တော်တို့ရဲ့ပါတီမှာတော့ရှင်းပြောရရင်ဗျာကျွန်တော်တို့လူတို့တွေအနေနဲ့ဒီဖိနှိပ်ခံဘောကနဲ့လွန်မြောက်ဖို့အတွက်ကျွန်တော်တို့တန်းနိုင်တဲ့ဖက်ကဟာလာချူပန်းဆောင်ရွက်ပေးမယ်ဆိုတော့အခြေခံတော့ပဲကျွန်တော်တို့ထားထားတာပါကျွန်တော်တို့ဒီမှာက၄နှစ်တကြိမ်ကျွန်တော်တို့ပါတီကွန်ဂရက်ဆိုတာရှိပါတယ်အဲ့ဒီပါတီကွန်ဂရက်မှာကျွန်တော်တို့၄နှစ်တာကျွန်တော်တို့အနာဂတ်မူ policy ရည်တည်ချက်တွေကိုကျွန်တော်သုံးသပ်ပြီးတော့ချမှတ်လေးရှိပါတယ်အဲ့ဒီပုံမှာအခြေခံတော့ကျွန်တော်ပြောတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီမှာကပါတီကြီးတွေကိစ္စမေးချင်ပါတယ်အခုတနင်္ဂနွေတိုင်းတာနဲ့ဝင်မဲ့ထဲမှာဒီကအနာရပါတီဖြစ်တဲ့ကြံခိုင်ပါတီရှိပါတယ်။နောက်အတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ရှိပါတယ်။တလောလုံးကဆိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတိုင်းသားနေပြည်အလုံးကိုပြိုင်မယ်။တိုင်းသားပါတီတွေနဲ့လည်းသူရှင်ပြီးတော့ပြိုင်မယ်။သူတို့ပါတီဟာတိုင်းသားအလုံးပါတဲ့ပြောင်စုပါတီလို့သုံးနှုန်းတာရှိပါတယ်။ဒီပေါ်မှာခုရယ်ဘယ်လိုမြင်ပါလဲ
။အာကျွန်တော်အဲ့ NLD ပါတီရဲ့အနေအထားကိုကြည့်တဲ့အခါမျိုးတွေမှာကျွန်တော်တို့ပြည်နယ်မှာတော့ဟုတ်ပါတယ်။အာ NLD ကတော့တနင်္ဂနွေလုံးလွမ်းကျွန်တော်နိုင်ငံရေးပါတီဖြစ်တော့လည်းပဲကျွန်တော်တို့ပြည်နယ်အတွင်းမှာရှိတဲ့ NLD ရဲ့ပါတီဝင်ဟိုဒီပြည်နယ်အဆိုင်အောက်ထကစအောက်ခြေအဆုံးပေါ့နော်ကျွန်တော်တို့ဒေသခံတွေပဲဖြစ်ပါတယ်ဆိုတော့အာဒါကိုကြည့်ချင်းအဖြစ်ဟိုတစ်ဖက်က NLD ပြောနေတဲ့သူတို့တိုင်းသားလူမျိုးပေါင်းစုံပါဝင်တယ်ဆိုတော့ဟာလဲဟိုအစိုက်ဘက်တစ်ခုထိမှန်တယ်ဆိုတာကိုပဲကျွန်တော်တို့ပြောရမှာပဲဖြစ်ပါတယ
်ဟုတ်ကဲ့သူတို့ကတိုင်းသားပါတီတွေအားလုံးကိုကုစားပြုနိုင်ပါလား
ဒါကတော့ဟိုရွေးကောက်ပွဲမှာသူတို့အနေနဲ့ COR ဘယ်လောက်ကောင်းသလဲနောက်ပြီးတော့သူတို့ဒီတခြားသောအာဒီတိုင်းသားနိုင်ငံရေးတွေနဲ့သူတို့ဖက်လက်တကင်ဘယ်လောက်ပူးပေါင်းဆောင်ရွက်မှုရှိသလဲ။နောက်အောက်ဥဆောင်နိုင်အားဘယ်လောက်ရှိသလဲဆိုတော့ဟိုခြေခါပုံမှာကျွန်တော်ကြည့်မှဖြစ်ပါတယ်။ဒါကလည်းကိုယ်ကိုပြောခုနေခါမှာကျွန်တော်တို့ကရှင်းလင်းမမြင်နိုင်သေးပေမဲ့လို့ရွေးကောက်ပွဲအလုံကံလာမှာထွက်လာမဲ့ရွေးကောက်ပွဲရလပုံမှာခြေခါပြီးတော့ကျွန်တော်တို့တိုင်းတားမဲ့သဘောမျိုးပဲဟိုမြင်ပါတယ်နော်။ဟုတ်က
ဲ့။
သူတို့ကဘယ်လောက်များဟိုအောင်နိုင်ချေရှိသလဲဘယ်နဲ့အခမ်းအနားလဲနောက်ပြီးတော့ကျန်တဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့ဟိုဘလောက်အထိဟိုပူပေါင်းဆောင်ရွက်မှုတွေအကောင်းနေတယ်လေဆိုတဲ့အပေါ်မှာပဲကျွန်တော်ကြည့်ရမှာဖြစ်ပါတယ
်အဓိကအာဏာရကြံ့ခိုင်ပါတီနဲ့ပတ်သက်လို့လည်းမေးချင်ပါတယ်ခုရဲတို့တစ်ချိန်တုန်းကဟိုရင်ဆိုင်တက်ခတ်ခဲ့ကြတဲ့စစ်ဆူရတဖြစ်လေသူတို့စစ်ဆူရဗိုလ်ချုပ်တရားနေပြီးတော့ဖွဲ့စည်းရတဲ့ကြံ့ခိုင်ပါတီဖြစ်ပါတယ်တော့ကြံ့ခိုင်ပါတီအပေါ်မှာ KNPP ကသဘောရဘလို့ရှိလဲနောက်တစ်ခါကြံ့ခိုင်ပါတီရဲ့အလားအလာကို KNPP နေတဲ့မှာဘလို့ရှိပါလဲ
လုံးလုံးစဲအနေထားမှာတော့တကယ်လို့များပေါ့နော်ကျွန်တော်တို့ရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမယ်ဆိုရင်တော့အဖြေတမျိုးတစ်ပုံထွက်လာမယ်လို့တော့ကျွန်တော်တို့ထင်တယ်အထူးသော်ကနေ့ကျွန်တော်တို့ပြည်နယ်မှာဒီစက်ခံရေးပါတီရဲ့လှုပ်ရှားမှုအနေထားနဲ့ပတ်သက်လို့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ ကြည်ဝါဒေသတိုင်းနေမှာကြည်ဝါဒေသအကြီးအကဲတွေကိုဒီချက်ခံရေးပါတီကနေပြီးတော့သူတို့အမခံလူသဘောလိုမျိုးဟိုအစိုးရလမ်းကြောင်းကနေပြီးလောက်ငန်းကန်ကနေဆက်ဆပြီးတော့တောင်းပေးထားတာမျိုးတွေပောက်ပို့ထားတာမျိုးတွေရှိပါတယ်ဆိုတော့ဒါကသူတို့ရဲ့စီယိုရေးအခြေခံသဘောမျိုးလို့ဖြစ်နေပါတယ်ဆိုတော့အခါကျတော့လေဟိုလူလူတွေကသူတို့ရဲ့လူလူအကြီးအကဲတွေရဲ့စီမံခန့်ခွဲပြောဆိုမှုအောက်မှာသူတို့လိုက်ပါလောက်ဆောင်နေရတဲ့အနေအထားမျိုးတွေကိုကျွန်တော်တွေ့ရတဲ့အခါကျတော့ကျေးရွာလူလူတွေကဟိုကြက်ခိုင်ပါတီကိုထက်ပါလို့ပြောရင်အများစုကရောင်းပြီးတော့လိုက်ပြီးတော့ထက်ကြရမယ်သဘောမျိုးတွေကိုလည်းကျွန်တော်တွေ့ရတာရှိတယ်။ဒါကကျွန်တော်တို့လက်ရှိမြင်နေရတဲ့အနေအထားပါနော်။ကျေးရွာတိုင်းမှာသူတို့လူရှိမရှိကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်ကျေးရွာတိုင်းကျေးရွာတိုင်းမှာသူတို့ဒီကြက်ခိုင်ပါတီရဲ့စိုက်ပုတ်ထောင်ထားတာရှိတယ်။ဟောကျေးရွာကြီးကြီးငယ်ငယ်ပေါ့ဗျာ။ဆိုလိုတာကတော့ခုနကျွန်တော်ပြောသလိုကြီးရွာကြီးခဲတွေကအဲ့လိုလျှောက်ကြက်ခိုင်ပါတီဝင်သဘောလိုမျိုးဖြစ်နေတဲ့အခါကျတော့လေကြာသူတို့ဒါမဲအောင်တဲ့ရေးအတွက်မဟာဗျူဟာတစ်ခုလို့ပဲကျွန်တော်နားလေတယ်ဆိုတော့လူတို့တွေရဲ့ဆရာအမကန်ကိုလည်းကျွန်တော်တို့မပြောနိုင်ဘူးဗျမဆောက်လို့မရဘူးဗ
ျဟုတ်ကဲ့ဒါကတော့ခုနကခုရပြောသွားတဲ့အထက်မှာကြက်ခိုင်ပါတီကဘာပဲတစုံတရာအာနာယပါတီဖြစ်တဲ့ကြောင့်တပန်းတော့သာတာပေါ့ဒါပေမဲ့တလောကဒေါန်ဆန်းစုကြည်ကြားပြည်နယ်ကိုသွားပါတယ်ခင်ဗျာတော်များလဲကြားလူတို့ထွက်ကြူလာပြီလည်းရှိလာတဲ့အခါကျတော့အဲ့တော့အဲ့အချိန်တွေကတော့ပြောင်းလဲသွားစီလားလူလူပေါ်မှာ
တစုံတရာတော့ပြောင်းလဲစီနိုင်တဲ့အနေအထားမျိုးရှိတယ်လို့တော့ကျွန်တော်ခန်းစားမိပါတယ်။ပါကြောက်လဲဆိုရင်လူလူတွေကဒီဖိနှိပ်မှုအောက်မှာအကြကြီးနေလာတဲ့ခါကျတော့ဒီလူတွေနဲ့ယင်ပါနေတာလည်းကြာလာပြီ။ဒီလူတွေရဲ့သဘောသဘောအနေအထားကိုလည်းဟိုယင်ပါနေကြอยู่ပေါ့ဗျာ။ဆိုတော့အပြောင်းလဲလေးလောက်တော့သူတို့မျောလိမ့်နိုင်တယ်လို့ကျွန်တော်ထင်တယ်။မျောလိမ့်လဲမျောလိမ့်ချင်ကြမှာပဲ။ကြီးလဲကြီးချင်ကြမယ်ဆိုတဲ့ခါကျတော့လေဟိုသူတို့ကဟိုမချစ်တော့လဲအောက်ခဏဟာလာတချို့ကတော့ကြက်ခိုင်ရေးပါတီကိုပဲဆက်ပြီးကောင်းပြီးမယ်သို့တော့တကယ်လို့ဒီရွေးကောက်ပွဲကခုနကျွန်တော်ပြောသလိုလှုပ်လှပြီးတရားမျှတမယ်ဆိုရင်တော့လူလူတွေကိုယ်တိုင်ကလှုပ်လှပ်နေပေးပိုင်ခွင့်ရှိတယ်တစုံတရာတုံ့နှောင်မှုမရှိဘူးချိန်ချောင်းမှုမရှိဘူးဆိုရင်တော့NLD ကိုလည်းသူတို့မဲပေးဖို့များနိုင်ပါတယ်နော်ကျွန်တော်တို့ဒီများနိုင်တယ်ဆိုတာကလည်းဘယ်တော့တတ်တာကျွန်တော်မပြောနိုင်ဘူးဗျဘာဖြစ်လဲဆိုရင်ဒေသခံပါတီတွေကလည်းရှိတယ်လေဒေသခံပါတီတွေကလည်းလူလူနဲ့ရင်းနှီးနေကြတဲ့လူတွေဖြစ်တဲ့အခါကျတော့သူတို့လည်းတဆိုင်တဲ့ပိုင်းအပအဝင်ဖြစ်နိုင်ပါလ
ားဟုတ်ကဲ့နောက်တစ်ချက်ဒီကြားပြည်နယ်ထဲမှာထူးခြားချက်လေးတခုကျွန်တော်မေးချင်ပါတယ်အာကြက်ခိုင်ပါတီရဲ့လက်ရှိဗဟုအလုံးမှုဆောင်ဖွဲ့ထဲမှာလည်းပါတယ်နောက်တတိပုဂ္ဂလအနေနဲ့ရွေးခန့်နေတဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းလိုမျိုးပေါ့နော်ဒီလက်ရှိဒီအစိုးရဖွဲ့မှာဆိုရင်ကြီးတန်းဝင်ကြီးတွေပါအဲ့တော့ဒီဝင်ကြီးတွေက KNPB နဲ့ပြောမှဆိုရင်လည်းညီညာရေးရာစကားပြောနေရတဲ့လူမျိုးတွေပေါ့အဲ့တော့ KNPB ဒီအခုကြားပြည်နယ်ထဲမှာသူတို့ဝင်ပြီးတော့တတိပုဂ္ဂလရှင်ပြိုင်တဲ့အနေအထားနဲ့ပတ်သက်လို့ KNPB ရောဘယ်လိုသဘောထားရှိလဲ
သူတို့ကတော့ပါတီကိုကိုစားပြုတ်ပြီးတော့ဝင်တဲ့အနေအထားမျိုးမဟုတ်တဲ့အခါကျတော့ဟိုလောလောဆယ်မှာကျွန်တော်တို့ယင်းနည်းရဆိုတာကတွဲဆုံဆွေးနွေးမှုကြောင့်ပဲဖြစ်ပါတယ်ဒါလုံငန်းသဘောအရတွဲဆုံဆွေးနွေးတဲ့ကာလတော်တွင်းမှာကျွန်တော်တို့လုံငန်းသဘောအရဆက်ဆံကြတာပဲဖြစ်တယ်တချို့ကလည်းပဲဒီအပေါ်မှာကျွန်တော်တို့အပေါ်မှာသုံးလုံးမြင်နေရရှိပါတယ်ကျွန်တော်တို့ KPB ကပဲသူတို့ကိုထောက်ခံလို့ကြိုဆိုလို့သူတို့လာရတယ်ဆိုတဲ့အနေအထားမျိုးတွေလည်းပြောတာဆိုတာလည်းကျွန်တော်ကြားပါတယ်ဒါအမှန်မဟုတ်ပါဘူးခင်ဗျကျွန်တော်ကလုပ်ငန်းသဘောအရပါနောက်တစ်ဖက်ကလည်းအစိုးရမှသူတို့ကဝန်ကြီးတွေဖြစ်တဲ့ခါကျတော့လေလုပ်ငန်းနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဆောင်ရွက်ရတာမျိုးတွေရှိပါတယ်အဲ့ဒီပုံမှာတော့အထူးသဖြင့်နိုင်ငံရေးပါတီတွေကကျွန်တော်တို့ပုံမှာအနေနဲ့လေးအထင်မြင်မှားတာတွေရှိပါတယ်အဲကျွန်တော်အမြင်ကတော့ဗျာဟိုကြက်ခိုင်ရေးပါတီကလည်းပဲဝင်နေပြီဖြစ်တဲ့ခါကျတော့လေသူတို့ဘာကြောင့်များတသီးပုဂ္ဂလအနေနဲ့လာဝင်တယ်လဲလို့ကျွန်တော်စဉ်းစားကြည့်တဲ့ခါကျတော့အခုသူတို့ဝင်မဲ့မင်းစားရနယ်မြေကိုကြည့်လိုက်တဲ့အခါမှာမဲပေးပိုင်ခွင့်ရှိတဲ့ဒီအရင်အတွက်ကတိတ်မများဘူးဗျအတိတ်မများတဲ့အခါကျတော့သူတို့အနေနဲ့ဒီမဲအောင်နိုင်ခြင်းကပို့ပြီးအလားအလာများတယ်ဆိုတော့အနေထားမျိုးကိုကျွန်တော်တို့သုံးသပ်မိတယ်အဲ့ဒီအခြေခံကြောင့်များပဲသူတို့တသိပုံလနဲ့ဝင်ရင်တော့သူတို့အနေနဲ့အတိုင်းအတာတစ်ခုစီယုံထားမိလောက်ရင်သူတို့မဲအောင်နိုင်တယ်ဆိုတော့အနေထားမျိုးကိုသုံးသပ်ပြီးတော့ဝင်တယ်လို့ပဲကျွန်တော်ထင်ပါတယ်ဥပမာတချို့ကမေးကြပါတယ်ဦးအောင်မင်းကိုသူကတော့ပြောပါတယ်ခရပြင်းတယ်ကိုကျေးဇူးဆချင်လို့ဆိုတာဒါကတော့ဟိုသမဂ္ဂရှာကပြောလိုက်တယ်လို့ကျွန်တော်ထင်ပါတယ်ဒါအာမန်တော့ဟိုဖြစ်တယ်လို့တော့ကျွန်တော်မထင်ဘူးဗျာเนาะဟိုတကယ်ကျေးဇူးဆချင်လို့တော့ဟုတ်ဝင်မထင်ပါဘူးဟုတ်ကဲ
့ကျေးဇူးအများကြီးတက်ပါတယ်ခ
ူးရတယ်ဗျာကျေးဇူးတင
်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါရှင်
ဗျူရီမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်
နေ့လယ်12နာရီကနေညနေ1နာရီထိတကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် viewy မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 25 30နဲ့51နဲ့ line to meter 190တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုတော့အပစင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒီသတင်းပါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်မှာမဲဆန္ဒရှင်သက်သေခန်းလက်မှတ်ထုတ်ပေးတာဘာပြဿနာတွေတက်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကြတဲ့အော်တိုဘာ22ရက်နေ့ကတီတောင်စုရွေးကောက်ပွဲကော်မရှင်ဟာမဲဆင်းမှာပါတဲ့ပြည်သူတွေအနေနဲ့ဆန္ဒမဲပေးခွင့်မဆုံးရှုံးအောင်မဲဆန္ဒရှင်သက်သေခံလက်မှတ်တွေကိုထုတ်ပေးတော့မယ်ဆိုပြီးကြေညာပါတယ်။တကယ်တော့ဒီအစီအစဉ်ဟာငကိုရွေးကောက်ပွဲလုပ်ငန်းစဉ်တွေထဲမှာမပါဝင်ပါဘူး။ပြည်တော်စုရွေးကောက်ပွဲကော်မရှင်ကအစ်စ်ချမှတ်လိုက်တဲ့ဒီအစီအစဉ်ကြောင့်ဘာတွေဖြစ်လာနိုင်တယ်လဲ။ဒီအစီအစဉ်ဟာပြဋ္ဌာန်းထားပြီးဖြစ်တဲ့ရွေးကောက်ပွဲဥပဒေနည်းဥပဒေတွေနဲ့ဆန့်ကျင်နေသလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
မဲဆန္ဒရှင်တပ်တွေကလက်မှတ်တွေကိုတက်ဆိုင်ရာရက်ကွက်နဲ့ကျေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကလာမယ့်နိုဝင်ဘာလ1ရက်နေ့ကနေ9ရက်နေ့အထိနေ့စဉ်မနက်၈နာရီကနေ6နာရီအထိထုတ်ပေးမယ်လို့ဆိုထားပါတယ်။မဲပေးမဲ့သူတွေအနေနဲ့အဲ့ဒီလက်မှတ်တွေကိုသွားထုတ်ယူနိုင်တယ်လို့တကယ်လို့လက်မှတ်မထုတ်ယူဘဲနဲ့လဲမဲပေးတဲ့နေ့မှာမဲသွားပေးနိုင်မယ်လို့ဆိုထားတာပါ။ဒါပေမဲ့အဲ့ဒီမဲပေးမဲ့နေ့မှာတပ်တွေကလက်မှတ်ပါမလာရင်မှတ်ပုံတင်တော့ပြရပါလိမ့်မယ်။တကယ်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးအနေနဲ့ဒီလိုမဲဆန္ဒရှင်တပ်သေးကံလက်မှတ်ထုတ်ပေးမယ်ဆိုတဲ့အစီအစဉ်လုပ်မယ်ဆိုတဲ့အကြောင်းတိတ်မကြသေးခင်အချိန်တုန်းကပဲထုတ်ဖော်ပြောဆိုခဲ့ပြီးသားပါသူကမြန်မာနိုင်ငံရေဘေးကြောက်ရောက်ခဲ့တဲ့အခြေအနေကိုအကြောင်းပြပြီးအဲ့ဒီဒေသကလူတွေမှတ်ပုံတင်ပျောက်ဆုံးမှုတွေရှိတယ်အိမ်တော်စုစီရင်ပျောက်ဆုံးမှုတွေရှိနေတယ်ဒါကြောင့်မဲပေးတဲ့အခါမှတ်ပုံတင်အိမ်တော်စုစီရင်ပြစီရမလို့တဲ့ဒီမဲဆန္ဒရှင်တပ်သေးကံလက်မှတ်မျိုးထုတ်ပေးမယ်ဆိုပြီးပြောခဲ့တာပါနောက်ပိုင်းအဲ့ဒီအစီအစဉ်ကိုရေဘေးကြောက်ရောက်ခဲ့တဲ့ဒေတာရေတွေမကပဲတတိုင်းပြည်လုံးမှာလုပ်မယ်လို့ပြောဆိုလိုက်တော့မှဝေဖန်တန်တွေထွက်ပေါ်လာခဲ့တာပ
ါတကယ်တော့ရုပ်ောက်ပွဲတစ်ခုကျင်းပတယ်ဆိုတာဟာမဲပေးပိုင်ခွင့်အရေးချင်းရှိသူတွေမဲစည်းမှာပါရေးမဲစည်းမှာပါတဲ့သူတွေဟာအမှန်တကယ်မဲပေးပိုင်ခွင့်ရှိသူတွေဟုတ်မဟုတ်မဲလာပေးတဲ့အခါကျရင်လာတဲ့လူဟာမဲစည်းထဲမှာပါတဲ့လူဟုတ်မဟုတ်လွတ်လပ်ပြီးလျှို့ဝဲစွာနဲ့မဲပေးခွင့်ရမရစတာတွေကိုသက်ဆိုင်ရာပြိုင်ပွဲဝင်မဲ့အမတ်လောင်းတွေကစီစစ်နိုင်တဲ့အနေအထားရှိအောင်ပြုလုပ်ကျင်းပရတာမျိုးဖြစ်ပါတယ်။အကြောင်းကတော့ကော်မရှင်ကပဲကိုယ့်သဘောနဲ့ကိုယ်စိတ်ကြိုက်အစီအစဉ်ချကျင်းပခဲ့ရင်မတမာမှုပေါင်းများစွာထွက်ပေါ်လာနိုင်လို့ပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအရင်လုပ်ခဲ့တဲ့မဲပေးပွဲအသီးသီးမှာမဲယုံကိုမဲလာပေးတဲ့သူတွေဟာမဲစင်းနဲ့ပါတဲ့သူကိုယ်တိုင်ဟုတ်မဟုတ်မဲယုံမှာရှိနေတဲ့မဲယုံတာဝန်ရှိသူတွေအမတ်လောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေကမှတ်ပုံတင်ကပ်ပြားတွေကိုပြသစီပြီးစီစစ်ခွင့်ရခဲ့တာချီပဲဖြစ်ပါတယ်။အခုပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့အစီအစဉ်တိုင်းဆိုရင်တော့မဲပေးတဲ့နေ့မဲယုံမှာမဲလာပေးတဲ့သူတွေဟာမဲစည်းမှာပါတဲ့သူတွေဟုတ်မဟုတ်အမတ်လောင်းတွေသူ့ရဲ့မဲယုံကိုယ်စားလှယ်တွေကစီစစ်စစ်ဆေးခွင့်ရှိတော့မှာမဟုတ်ပါဘူးအကြောင်းကတော့သူတို့အနေနဲ့မဲဆန္ဒရှင်တပ်သေးကလက်မှတ်ထုတ်ပြယုံနဲ့မဲပေးပိုင်ခွင့်ရမဲလက်မှတ်ထုတ်ယူခွင့်ရသွားမှာဖြစ်ပြီးအဲ့ဒီလက်မှတ်တွေကိုထုတ်ပေးတဲ့လုပ်ငန်းစဉ်မှာလည်းအမတ်လောင်းကိုယ်စားလှယ်တွေလုံးဝပါဝင်ခွင့်မရလို့ဖြစ်ပါတယ
်အတိတ်တွေကတော့သက်ဆိုင်ရာရက်ကြီးကော်မရှင်အဖွဲ့ခွဲတွေဟာမဲဆန္ဒရှင်တပ်တွေကလက်မှတ်ထုတ်ပေးရမှာမတမာမှုလုပ်ပြီးတကယ်မဲစင်းတဲ့ပါသူတွေမဟုတ်ဘဲနဲ့ထုတ်ပေးခဲ့ရင်တော့အဲ့ဒါကိုဘသူမှစီစစ်ခွင့်မရတဲ့အတွက်ဘသူမှလည်းတိလိုက်မှာမဟုတ်လို့ပါပဲ။ကောင်းပါပြီ။ကော်မရှင်ဥပဒေဤဥပဒေထဲမှာမဲလာပေးသူတွေကိုမဲယုံမှရှိနေတဲ့အမတ်လောင်းကိုယ်စားလှယ်တွေကမတင်ကြရင်မဲယုံမှုကိုပြောဆိုတိုင်တန်းလို့ရနိုင်ပါတယ်။ဒါပေမဲ့မဲလာပေးတဲ့သူရဲ့မဲစည်းရင်ဖော်ပြခြင်းနဲ့သူ့ရဲ့မှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားကိုတိုက်ဆိုင်စစ်ဆေးတာမျိုးမလုပ်ခဲ့ရင်ဒီလောက်များပြားလာတဲ့လူတွေကိုမဲစည်းရင်နဲ့တကယ်ပါသူဟုတ်မဟုတ်ဘယ်သူမှသိနိုင်မှာမဟုတ်ပါဘူး။နောက်တစ်ချက်ရှိပါသေးတယ်။မဲတစ်ချိန်ပေးပြီးသူတွေနောက်တစ်ချိန်မဲပြန်မပေးအောင်လက်တန်းမှာမှင့်တုတ်တဲ့ကိစ္စပါ။ဒီလိုနီးနဲ့မဲပေးတဲ့နေ့မှာလူတယောက်ဟာနှစ်ချိန်မဲပေးဖို့ဘလို့နီးနေမှရမှာမဟုတ်ဘူးလို့ကော်မရှင်ကပြောပါလိမ့်မယ်။ဒါဆိုရင် ဘလို့လူတွေကများမဲစင်းတဲ့ကနာမည်နဲ့လိမ်လည်ပြီးမဲလာပေးမလဲမိကွန်းထုတ်ပါလိမ့်မယ်ဒါနဲ့ပတ်သက်ရင်အဖြစ်နိုင်ဆုံးကတော့ကြိုတင်မဲနဲ့မဲပေးထားပြီးသူတွေဟာနိုဝင်ဘာလ10ရက်နေ့မှာမတမာမှုလုပ်ပြီးနောက်တစ်ချိန်မဲပေးတာမျိုးဖြစ်နိုင်ပါတယ်ဒီနေရာမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကြိုတင်မဲလက်မှတ်လူ3တန်းစာလောက်ရိုက်နှိပ်ထားတယ်ဆိုတာကိုတတိမမေ့ကြဘူးလို့ပါတယ်အခုဆိုပြပားရောက်မြန်မာတွေကြိုတင်မဲပေးပြီလို့လူဦးရေ3000ဝန်းကျင်တောင်ပြည်တာမဟုတ်ပါဘူးဘလို့ပဲဖြစ်ဖြစ်ဒါတွေကိုတန်တရားတွေလို့ပြောမယ်ဆိုပြောနိုင်ပါတယ
်တကယ်တကယ်ဖြစ်သင့်ဖြစ်ထိုက်တာကမဲလာပေးတဲ့သူတွေဟာမဲစင်းမှာပါတဲ့လူဟုတ်မဟုတ်မဲယုံမှာရှိနေတဲ့အမတ်လောင်းရဲ့မဲယုံကိုယ်စားလှယ်တွေကစစ်ဆေးခွင့်ရကိုရရပါမယ်အခုအဲ့ဒီစစ်ဆေးတဲ့အလုပ်ကိုမဲပေးတဲ့နေ့မတိုင်ခင်မှာကော်မရှင်ကသူတို့တဖွဲ့ပဲစိတ်ကြိုက်လုပ်လိုက်တဲ့သဘောဖြစ်ပါတယ်။တကယ်တော့ကော်မရှင်ကပြောသလိုမှတ်ပုံတင်ပြောက်လို့မဲပေးခွင့်ဆုံးရှုံးပွဲရှိသူတွေအတွက်လာဝကနဲ့ရဲစခန်းကထောက်ခံစာပေးဖြည့်ရှင်းတဲ့နည်းသုံးလို့ရပါတယ်။မဲပေးတဲ့နေ့လွယ်ကူအောင်ခုလိုလက်မှတ်ထုတ်ပြတာမျိုးလုပ်ပေးလိုက်ရပါတယ်။ဒါပေမဲ့ဒီလက်မှတ်ဟာမဲစင်းနံပါတ်ရှာဖွေရလွယ်ကူဖို့အတွက်ပဲသုံးသင့်ပြီးမှတ်ပုံတင်လို့ခိုင်လုံတဲ့သက်သေအထောက်ထားအစားအသုံးပြုစီတာမျိုးကတော့မသင့်တော်ပါဘူး။ဒါကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့မဲဆန္ဒရှင်သက်တည်ကံလက်မှတ်တွေထုတ်ပေးပြီးမဲပေးခိုင်းမဲ့အစီအစဉ်ဟာဥပဒေနည်းဥပဒေနဲ့လည်းမညီပထမမှုတွေလည်းပေါ်ပေါက်လာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစီတောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုတော့သောရရှင်တွေစောင့်မျှော်နေတဲ့မြန်မာပြည်မှပေးစာများအစီအစဉ်လက်ရောက်ပါပြီမအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ဒီတစ်ပတ်တော့ဒီမြန်မာနိုင်ငံမှာကျင်းပရမယ့်ရွေးကောက်ပွဲကြီးနေလာတာနဲ့အများသောရရှင်တွေရွေးကောက်ပွဲနဲ့ဆိုင်တဲ့စာတွေကိုများများရေးကြတာမလို့အဲ့ဒီစာတွေကိုဒီတစ်ပတ်ဖော်ပြပေးသွားမှာဖြစ်ပါတယ်နော်။အဲ့ဒီစာတွေမပြောခင်မှာတော့ကျမတို့ VOE အစီအစဉ်ကိုတယ်လီဖုန်းနဲ့ဘလို့များနားဆင်နိုင်မလဲဆိုပြီးတော့ Facebook မှာရေးပြီးမေးလာတဲ့သောရရှင် 92 ကိုပြန်ချပေးခြင်းပါတယ်။ဒီသောရရှင်က VOA Radio အစီအစဉ်တွေကိုဖုန်းနဲ့ဖမ်းလို့ရပါသလား?ရလို့ရရင်လည်းဘလို့ဖမ်းရပါသလဲပြောပြပေးပါတဲ့။ September လကုန်ကရေးပြီးတော့မေးလာတာပါ။ဟုတ်ကဲ့။တယ်လီဖုန်းအမျိုးအစားကိုလိုက်ပြီးတော့အဲ့ဒီဖုန်းနဲ့အလိုက် VOA application ကိုတွင်းရပါတယ်ရှင်။အဲ့ဒီ VOA application ကိုတုံးပြီးတော့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်လို့ရတာပါ။ဒီလိုမှ application ကိုကိုယ့်ဖုန်းထဲကိုထည့်မထားခြင်းဦးဆိုရင်တော့နောက်ထပ်တနည်းကကျမတို့ရဲ့ဒီ telephone မှာအသုံးပြုတဲ့ website ကိုအသုံးပြုနိုင်ပါတယ် m.vermis.voanews.com ဆိုရက်ဒီ handphone သုံး VOA မြန်မာပိုင်း website မှာနားဆင်နိုင်တာဖြစ်ပါတယ် telephone မှာရိုက်ထည့်ရမယ့် website လိပ်စာကိုပြန်ပြောခြင်းပါတယ်ရှင် vermese.voanews.com ဖြစ်ပါတယ်ရှင်အဲ့ဒီနည်းနည်းနဲ့အဆင်ပြေနိုင်မယ်လို့ယူဆပါတယ်VOA အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ Facebook မှာပဲ VOA ကိုကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်တချို့ကတော့ကိုဂျန်ဆိုတဲ့သောရရှင်ကတော့ကျေးဇူးတင်ပါတယ် VOA တဲ့ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင် VOA ရဲ့သတင်းတွေကိုဖတ်နေမှာပါတဲ့။ဟုတ်ကဲ့ဒီကလည်းကျေးဇူးတင်ပါတယ်နော်။ကောင်းတယ်ဆိုတဲ့ဝေဖန်တာကတော့ပြည်သူတွေရဲ့အလုပ်ပေါ့ဗျာတဲ့။ဒီသောရရှင်ရေးလာတာပါ။ကိုကိုသိန်းဆိုတဲ့သောရရှင်ကလည်းအခုလိုမျိုးထုတ်လွှင့်ပေးတာကျေးဇူးပါပဲ VOA ။အကိုနားထောင်နေရတယ်ဗျာ။မြန်မာပြည်ကြီးပြောင်းလဲပါစေလို့တောင်းစုပြုထားပါတယ်။ကျမတို့ VOA ရုပ်မြင်သံကြားအစီအစဉ်မှာစနေနေ့တိုင်းထုတ်လွှင့်ပေးနေတဲ့ရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ရန်ကုန်ကဒုက္ခဆိုတဲ့သောရရှင်ကတော့အင်တာဗျူးမှာတွေ့လိုက်ရတဲ့ကျွန်တော်တို့တိုင်းရင်းသားလူငယ်တွေသူတို့ရဲ့ရိုးသားမှုကိုဂုဏ်မဲယူလိုက်ချင်ပါတယ်ဆိုပြီးရေးလာတာပါဟုတ်ပါတယ်ပြီးခဲ့တဲ့တပတ်တုန်းကကျွန်တော်တို့ရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်မှာဒီလူငယ်တိုင်းရင်းသားတွေရဲ့အမြင်အသေးသေးကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ပြောကြားလာတာကိုတင်ဆက်ပေးခဲ့တာအဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်ခုလိုရေးလာတာဖြစ်ပါတယ်ဒီလိုမျိုးရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်ပြင်ရွေးကောက်ပွဲနဲ့လူငယ်ဆိုပြီးတော့လူငယ်တွေရဲ့ဒီရွေးကောက်ပွဲပေါ်မှာသဘောထားရွေးကောက်ပွဲကနေဘာတွေမျှော်လင့်နေသလဲသူတို့ရဲ့ဒီစိတ်ခံစားချက်တွေနဲ့ပတ်သက်ပြီးတော့အစီအစဉ်တစ်ခုကိုလည်းတင်းငရင်းနဲ့ရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်။နောက်ပြီးတော့ဒီအစီအစဉ်တွေကိုပဲရေဒီယိုကြီးတက်တက်နားဆင်အားပေးနေတဲ့သောရရှင်တွေကြားရအောင်လို့လဲ ရေဒီယိုအစီအစဉ်တွေမှာပြန်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်။ VOA ရုံမြင့်တန်ကြားအစီအစဉ်တွေကိုရောရေဒီယိုအစီအစဉ်တွေကိုပါနားဆင်အားပေးကြည့်ရှုကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်နော်။ဒီလိုမျိုးကျမတို့ VOA ကနေပြီးတော့နေ့စဉ်တင်ဆက်ပေးနေတဲ့ရွေးကောက်ပွဲအထူးအစီအစဉ်ရုံမြင့်တန်ကြားထုတ်လွှင့်ချက်တွေကအစီအစဉ်တစ်ခုကိုကြည့်ရှုပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့ဗုဒ္ဓဟူးနေ့နဲ့စနေနေ့တိုင်းမှာထုတ်လွှင့်ပေးနေတဲ့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကိုနားဆင်ပြီးတော့အခုလိုရေးလာပါတယ်။
ရွေးကောက်ပွဲစကားဝိုင်းကလူကြီးမင်းများစနားရှိလို့လွှတ်တော်ကိုယ်စားလှယ်အနေနဲ့လွှတ်တော်တွေရောက်လို့ရှိရင်တိုင်းပြည်အတွက်အကျိုးရှိလိုက်မယ်ဖြစ်ချင်းတိုင်းပြည်ပေါ်သူတို့စေနာမှန်တာလဲသိတာတယ်အရေးချင်းကလည်းတန်လျာဖြစ်စရာမရှိဘူးဆွေးနွေးခဲ့တယ်လို့ကျွန်တော်တို့သိကြရဲထင်တာပဲတိုင်းသားတွေပါတီတွေကလည်းဒေါ်စုနဲ့ NLD ကိုဝိုင်းရံကြမှာအဲ့ဒါမှန်လို့ရှိရင်အဲ့ဒါကိုလုပ်ဖို့ဘယ်နေရာမှာသွားပြီးတော့ခက်ခဲနေပါလဲညညချင်းဟာအင်အားပဲလေ
ဟုတ်ကဲ့ပါဒါကဒီသောရရှင်ရဲ့အမြင်မှာကျမတို့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကိုတော့ဒီရုပ်မြင်သံကြားအစီအစဉ်မှာကိုရေဒီယိုအစီအစဉ်နေမှာပါတင်ဆက်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးကျန်းကျင်တဲ့လူကြီးမင်းတွေကိုဖိတ်ကြားပြီးတော့ရန်ကုန်ရုံးကဒေါခင်စိုးဝင်းကမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ VOA Studio မှာရွေးကောက်ပွဲအစီအစဉ်ကိုရိုက်ကူးတင်ဆက်တာဖြစ်ပါတယ်ရှင်ဒီရွေးကောက်ပွဲနဲ့ပဲရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့အစားကိုလည်းဖော်ပြပေးကြပါတယ်မိတ်ရှိလာမျိုးကသောရရှင်ထီလာမောင်ကမိတ်ဆက်ပေးဖို့အထူးမလိုလောက်အောင်ရင်းနှီးနေပြီသားဖြစ်တဲ့ VOA ရဲ့ရောင်းရင်ကျွန်တော်ထီလာမောင်ယုံကြည်ကိုးစားမှုဖြင့်ရေးသားပေးဖို့မေတ္တာရက်ခံပါတယ်။သတင်းမီဒီယာနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့တောကကို VOA ကတဆင့်မျှဝေခြင်းပါတယ်ဆိုပြီးတော့အခုလိုမျိုးသူပါရီများတောကခန်းစားနေရလဲရေးလာပါတယ်
။ပြည်သူတို့ရဲ့အသိအမြင်အတွေးအခေါ်အပြုမှုစတာတွေမှန်စေဖို့ထီထီရောက်ရောက်အသိပေးပညာပေးညွှန်းပြရှင်းလင်းဖွင့်ဆိုထောက်ပြနိုင်စွမ်းအားဟာသရုပ်ရမှန်တိုင်းမီဒီယာတွေမှာသာရှိပါတယ်။ဒါကြောင့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အစိုးရရွေးကောက်ပွဲကော်မရှင်တမတော်တို့ကဘယ်လိုပဲနှုတ်ချိုစကားဆိုစေကမူအတွင်းတံရံပုံရိပ်ဖြစ်တဲ့မီဒီယာတွေလိုက်နာရမယ့်ဥပဒေစီမင်းစီကံချမှတ်မှုတွေကိုအထူးသတိထားလေ့လာဆန်းစစ်ကြဖို့လိုတယ်လို့မီဒီယာတွေကိုအကြံပေးလိုပါတယ်။အဲဒီဥပဒေစီမင်းစီကံဒီမှာထောင်ချောက်တွေပါနေသလားအလျှော့အတင်းလုပ်နိုင်မယ့်မျှော်ကြိုးတွေပါနေသလားလိုရာပေါအောင်နှက်ချောင်းတွေထည့်ထားသလားသူ့လူကိုယ်ပတ်သားမီဒီယာတွေအတွက်ထွက်နိုင်ရုံနိုင်အောင်ဖွင့်ပေးထားသလားစသဖြင့်အဲ့ဒါတွေကိုမြင်အောင်ဆန်းစစ်ကြည့်ရှုပြီးတော့တွေ့ရင်တိရွာတွေကိုဖယ်ရှားနိုင်ဖို့ရှောင်ကွင်းနိုင်ဖို့ ਨੇ အမှန်တရားကိုပွင့်လင်းမြင်သာအောင်ဖော်ထုတ်နိုင်မှုတို့အတွက်အလင်းအမြန်ထိထိရောက်ရောက်ညှိနှိုင်းလှုပ်ဆောင်ထားကြစေလိုပါကြောင်းမီဒီယာများကိုတိုက်တွန်းလိုက်ရပါတယ်ခင်ဗျာ
မိထီလာမျိုးကသောရရှင်ထီလာမောင်ကပြည်သူတို့ရဲ့အုံနောက်နာမျက်စိပါဇက်တို့ကိုပိတ်ထားခြင်းစရုထမန်တိုင်းကိုဖြိုလဲချထားလိုက်ပြီလို့သဘောတရောက်ပါတယ်နှစ်ပေါင်း50ကျော်လက်နက်ပြအချင်းချင်းမှုတွေလည်းကြုံခဲ့ရလို့အခုလိုမျိုးသူစိတ်တော့ကရောက်နေရတာဖြစ်ပါတယ်ဆိုပြီးတော့VOA ကတဆင့်သူအခုလိုပူပန်နေရတဲ့အကြောင်းကိုဝေမျှလာတာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးထားတဲ့စာတွေထုတ်လွှင့်ပေးဖို့ကြံပါသေးတယ်နော်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ဖျော်ဖြေပေးကြပါလိမ့်ရှင်။ကျမတို့ဒီအမေရိကန်ပြည်အောင်စုမှာမကြာသေးခင်ကမှဒီရေဒီယိုတွေကိုထုတ်လိုက်တဲ့သတင်းလေးဖြစ်ပါတယ်။2015စက်တင်ဘာ22ရက်နေ့ကြာတော့မှဒီ Country Guitar ကိုထုတ်လွှင့်ပေးတဲ့ရေဒီယိုတွေကိုအသံလွှင့်ခွင့်ပေးတဲ့သတင်းဖြစ်ပါတယ်။ဒီသချင်းရဲ့ဂီတာဗီဒီယိုကိုတော့အခုအော်တိုဘာလာကြတော့မှထုတ်လိုက်တာဖြစ်ပါတယ်ဒီတော့ဂီတာဗီဒီယိုအနေနဲ့တော့အသစ်ချွတ်သချင်းလေးလို့ပဲပြောရပါမယ်เนาะဒီသချင်းကဒီ Billboard ရဲ့ Hot Country Songs Hot အဖြစ်ဆုံးကျေးလက်ဂီတာသချင်းအကောင်းဆုံးသချင်းမှာနံပါတ်30ရောက်တဲ့သချင်းဖြစ်ပါတယ်အခုဒီအော်တိုဘာလာ2015အထိဆိုရင်သူ2014 August မှာထွက်လိုက်တဲ့ဒီ online ကနေပြီးဝယ်ယူအားပေးမှုပေါင်း9000နီးပါးရှိတဲ့သချင်းလေးဖြစ်ပါတယ်Sam Smith ဒီဆိုထားတဲ့ဒီ American ကျေးလက်တီးတဖို့ဖြစ်တဲ့ Break Up in a Small Town မျိုးငယ်လေးတခုမှပြည့်စဲခြင်းဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်เนา
ะ I knew I'd see her around I'd be at some party she'd show up and I'd be walking out across some parking lot hiding behind her sister I'd look up she'd be at the red light beside me in that white Maxim with the sticker on the back I'd act Like I didn't see her We played the same pumps Flipped through the same stations And slow down for the same curves Run around with the same crowd We just needed some time She could get on with her life And I'd get on with mine Thought I would be fine But maybe not I knew she'd find a way to get over me But I never thought She would get down with somebody I know I guess that's just how it goes When you break up in a small town I see Our friends and they put on a show like they don't want me to know so they give me the go around but there's only so many streets so many lights where it's like I can't even leave my house should've known all along you gotta move and move on when you break up in a small town
For a while, I guess they were keeping it low-key. But now it's like these county lines closing in on me. I see them everywhere together. It's hitting a little too close to home. She's so far gone, but she didn't go far. She was over me before the grass grew back where she used to park her car. She's leaving those same marks in someone else's yard, someone else's arms, right down the road. I never thought she would get down with somebody I know. I guess that's just how it goes when you break up in a small town. I see our friends and they put on a show like they don't want me to know, so they give me the go around. But there's only so many streets, so many lights, where it's like I can't even leave my house. Should've known all along, you gotta move on when you break up in a small town.
Suspect ဒီဆိုထားတဲ့ break up in a small town ဆိုတဲ့တချင်ကိုနားဆင်ကြကြရပါတော့ရှင်နေအချင်းချင်းမြစ်တာတိလက်ဆောင်ပေးပို့တဲ့မြန်မာတချင်းလေးတပုတ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့စာတွေတော့ရှင်နေရေးလာတဲ့စာတွေကိုဆက်ပြီးတော့ဝေးမျှပေးသွားခြင်းပါတယ်မဲလိမ်မဲကိုမဲမတမာမှုဖော်ထုတ်ရေးဆိုပြီးတော့ရေးလာတဲ့တော့ရှင်ကတော့တော့ရှင်အောင်ခင်မြင့်ဖြစ်ပါတယ
်အခုအခါမဲပေးခွင့်ဟာနိုင်ငံသားတွေရဲ့လက်ဝဲမှာမရှိတော့ပဲရွေးကောက်ပွဲကော်မရှင်ကထုတ်ပေးမဲ့မဲတည်တည်ကံလက်မှတ်လက်ဝယ်ရှိသူတွေရဲ့လက်ထဲကိုရောက်ရှိသွားပါပြီ။၎င်းလက်မှတ်များကိုထိန်းချုပ်ရန်မဖြစ်နိုင်တော့ပါ။မြည်၍မြည်မြထုတ်ပေးထားသည်ကိုလည်းစီစစ်ရန်မလွယ်ကူတော့ပါ။တို့ဖြစ်ပါ၍ဤလောက်ရက်ကိုတိရှိထောက်လှမ်းနိုင်ရန်မဲယုံအထွက်ပေါက်မှဆောင်းဆိုင်၍ရေတွက်ခြင်းဆန္ဒမဲပေးမှုကိုမေးမြန်းမှတ်တမ်းတင်ခြင်းကိုမဖြစ်မနေလှုပ်ဆောင်ရပါလိမ့်မယ်။ဤသို့လှုပ်ဆောင်မှသာအမှန်တကယ်မဲပေးသူအရေးအတွက်ကိုသိနိုင်မှာဖြစ်သလိုမဲပေးသူစည်ရင်အမှန်ကိုရနိုင်မှာဖြစ်ပြီးမြည်သည့်ပါတီမဲအများဆုံးရမည်ကိုခံမှန်းနိုင်မှာဖြစ်တဲ့အတွက်မဲရလတ်ကိုခံမှန်းနိုင်မှာဖြစ်ပါတယ
်ဒီတော်ရရှင်ကလည်းလွတ်လပ်တရားမျှတပြီးမှန်ကန်တဲ့ရွေးကောက်ပွဲတစ်ခုပေါ်ပေါက်ရေးအတွက်သူ့ရဲ့ထင်မြင်ယူဆချက်ကိုအကြံပေးလာတာဖြစ်ပါတယ်ဒီတစ်ပတ်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်ဒေတောင်းလာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးပါအောင်မယ်ရှင်မော်ရိုဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်ကျွန်တော်ကကြောင်းစရာတယောက်ပါဘူးတီရောင်မျိုးနဲ့လောင်းယုံကျေးရွာအုပ်စုပိန်းနေကြီးကျေးရွာမှာတာဝန်ကျနေပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကမျိုးနဲ့အလံဝေးလို့နဲ့ဆိုင်းတင်တောင်တန်းတွေပေါ်ကနေ VOA Radio သတင်းတွေကိုနားထောင်နေပါတယ်အဆင်ပြေမယ်ဆိုရင်တော့ပူစုရဲ့အိမ်ကိုလွမ်းနေဆိုတဲ့သတင်းလေးဖွင့်ပေးစီခြင်းပါတယ်မဲတန်နာကျော်နဲ့အတူ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာပျော်ရွှင်ကြပါစေလို့ဆန္ဒပြုပါတယ်ဆိုပြီးတော့အဝေးတနေရာဆိုင်းတင်တောင်တန်းတွေပေါ်ကအကြောင်းစရာလေးကတေးလက်ဆောင်တောင်းပါတယ်ရှင်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တခြင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်ပူစုတီဆိုထားတဲ့အိမ်ကိုလွမ်းနေဆိုတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်မဆောင်လားနေသေးတန်းတဲ့လမ်းတွေထက်စင်မမချငယ်တော့တဆီရတွေ့ချင်းယုံကြည်တဲ့ပြင်းနဲ့အိမ်မတွေ့တဲ့ပြင်းပြင်းနဲ့ပြတ်တော့မယ်ဒီလိုမျိုးများရဲ့ဆန္ဒတွေဘဝတစ်ခုရဲ့တောင်းမထင်ယူရင်တော့ရနေလမ်းမီတယ်ဒီနီလန်လေးလေးဟိုးရောကအတိုင်းပဲရှိလို့နေမလားငါတွေ့ရင်ပျော်ရှင်တွေများလေးခုတော့ကိုပျောက်ဆုံးငယ်တရားများနေပဲအသင်းကငါရှိစက်လူလောင်ချောက်ပြင်းမြပြရဲ့နေများတဲ့ညှိုလင်းခြင်းများတော့နဲ့တန်တောင်းလို့နေခြင်းငါလွန်ရှိအိမ်ကိုလွန်နေငါတို့
ဆိုထားတဲ့အိမ်ကိုလွမ်းနေဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားတော့ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မင်းတင်တော့စီစဉ်တင်ဆက်တဲ့မြန်မာပြည်မပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဩစတြေးလျနိုင်ငံကအမှုပညာရှင်တယောက်ကသူ့အမှုပညာလက်ရာကိုပစ်ထားပြီးမထိမ့်သိမ့်တဲ့အတွက်ဒေသခံအစိုးရကိုတရားစွဲဖို့ချိန်ချောက်လိုက်ပါတယ်ဆွစ်ဇာလန်နိုင်ငံကအကြောင်းသားတစုဟာလေကားတက်နိုင်တဲ့လက်စစ်ဘင်းတက်ကလထိုင်ကိုတီထွင်လိုက်ပါတယ်အခုလိုထူးထူးခြားခြားသတင်းတွေကိုကိုသားညို့ဦးနဲ့မခင်ပြူထွေးတို့ကတင်ဆက်ထားပါတယ်
ဩစတြေးလျနိုင်ငံစစ်ဒီမျိုးအနောက်မြောက်ပိုင်းမှာရှိတဲ့အများပြည်သူအပန်းဖြေတဲ့နေရာမှာပြသထားတဲ့ရေနာရီတစ်ခုကိုမပြုတ်မပြင်းမထင်းသိမ်းတဲ့အတွက်ဒီနာရီရုပ်ထုကိုဖန်တီးတဲ့အမှုပညာရှင်ကဒေသခံစုရောက်ကိုတရားစွဲဖို့ဆိုပြီးတော့ချင်းချောက်လိုက်ပါတယ်။နာရီပြက်နေတာအနှစ်20ကျော်ရှိသွားပြီဖြစ်လို့အရေးမကြီးဘူးလို့ဒေသခံကောင်စီကပြောပါတယ်။ဒီနာရီဟာနေနာရီရေနာရီနောက်ရေပန်းနဲ့နီယိုဂေါသစ်လက်ရာတွေကိုရုပ်ထုပေါ်မှာပေါင်းစပ်ထားတာဖြစ်ပြီးတော့လူအချိန်နဲ့သဘောဝလောကကြီးကိုပုံဖော်ပြသထားတာပါ။ဒီနာရီကိုစတင်ဆောက်ခဲ့တဲ့1993ခုနှစ်မှာတည်ဆောက်ခဲ့ချိန်တုန်းကအမေရိကန်ဒေါ်လာ9သိန်းနီးပါးကုန်ကျခဲ့ပါတယ်။အမှုပညာရှင်ရဲ့မူပိုင်ခွင့်ကိုဒေသခံကောင်စီကချိုးဖောက်တယ်လို့ဆိုပြီးတော့အဲ့ဒီအမှုပညာရှင်ကနေပြီးတော့ဆွဆွဲခဲ့တာပါ။ကောင်စီရဲ့ဂရုမစိုက်မှုကြောင့်သူဖန်တီးခဲ့တဲ့အမှုပညာလက်ရာပျောက်ပြက်ပြီးတော့သူ့ရဲ့နာမည်ကိုပါပြတ်စီတယ်လို့ဆိုပါတယ်။အမှုပညာရှင်ရဲ့ဖန်တီးမှုပိုင်းဆိုင်ရာပိုင်ဆိုင်ခွင့်ဟာဩစတြေးလျမှာကျင့်သုံးခဲ့တာနှစ်ပေါင်း100လောက်ရှိနေပြီးတော့အခုလိုတရားစွပ်စွမှုဟာနှစ်ခုသာရှိခဲ့ပူပါတယ်။ဒီမှုမှာအမှုပညာရှင်ရှုံးခဲ့ရင်တော့သူ့ရဲ့အမှုပညာလက်ရာကိုဖယ်ရှားခံရမှာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကမိမအတွင်းကံအဝတ်ထည်ရောက်တဲ့ site တစ်ခုမှာအစစ်မြေနည်းပညာသုံးပန်းကိုတက်ဆင်ထားတဲ့အတွက်လာဝဲတဲ့အမျိုးသမီးတွေအနေနဲ့သူတို့ရဲ့အရွယ်စားကိုတိုင်းတာစရာမလိုပဲသိနိုင်ကြပါတယ်ဈေးဝယ်သူမှန်ရှိမှတပတ်လှည့်ပြလိုက်ရုံနဲ့အစစ်မြေမှန်ကအဲ့ဒီအမျိုးသမီးရဲ့အတွင်းကံဘရာစီယာဘယ်အရွယ်အစားနဲ့တော်မလဲဆိုတာကိုတိုင်းတာပေးပါတယ်ပေကျူးနဲ့တိုင်းတာချက်အများကြီးပို့ပြီးတည်ကြတယ်လို့ Rigby and Peller ဆိုင်ကပြောပါရယ်ဒီမန်ရှိမှာတပတ်လက်နေတဲ့အချိန်မှာတိုင်းတာမှုပေါင်း140လောက်လုတ်ပေးလိုက်တဲ့အတွက်ဆိုင်ကလူတွေကပေကျူးနဲ့တိုင်းပေးစရာမလိုတော့တာပါအဲ့ဒီဆိုင်ကရွေးချယ်ပေးတဲ့ Brazil ကိုဝစ်ပြီးပြန်တိုင်းလိုက်ရင်လဲဘယ်ဟာကပို့လိုက်တယ်ဆိုတာကိုပါပြပါရယ်ဒီနည်းပညာဟာတိုင်းတာမှုအတွက်ကုန်တဲ့အချိန်ကိုလျှော့ချပေးဖို့ရည်ရတာပါကိုကြီးကူတာအချက်လက်ထိမ့်သိမ့်နိုင်စေဖို့အတွက်လဲရိုက်ပြီးသမျှဓာတ်ပုံတွေကိုပြန်ဖြတ်ပေးတယ်လို့ဆိုင်ကပြောပါရယ်စီဝဲသူကသဘောတူမှသူတို့ရဲ့အတိုင်းအတာတွေကိုနောက်ခါဝယ်ယူတဲ့အခါမှာသုံးနိုင်အောင်တင်ထားပေးတာဖြစ်ပါတယ်ရှင
်ဆွစ်ဇာလန်နိုင်ငံဇူရစ်မြို့ခြေဆိုင်ကျောင်းသားတွေဟာလေကားတက်နိုင်တဲ့လက်စစ်ဘိန်းတက်ကလထိုင်တစ်ခုကိုတီထွင်လိုက်ပါတယ်ဒီဘိန်းတက်ကလထိုင်ဟာလေကားတစ်ထစ်တက်ဖို့အတွက်တစ်စက္ကန့်ကြာပြီးတော့ကျောင်းလင်းလေကားတွေကိုလည်းတက်နိုင်ပါတယ်ဆွစ်ဖက်ဒရယ်နည်းပညာတက္ကသိုလ်နဲ့ဇူရစ်အနုပညာတက္ကသိုလ်ကကျောင်းသား10ဦးစုပေါင်းပြီးတော့တီထွင်ခဲ့တာပါစကယ်လီဗိုလို့ခေါ်တဲ့ဒီဘိန်းတက်ကလထိုင်ဟာပုံမှန်မြေပြင်ကြီးမှာတော့ဘိန်းနှလုံးနဲ့သွားမှာဖြစ်ပြီးတော့ တေကားတွေကိုတက်တဲ့နေရာမှာတော့အောက်ခြေမှာတက်ထားတဲ့တန်ချက်ကဘင်းလိုမျိုးရော်ဘာဘင်းကိုသုံးရမှာဖြစ်ပါတယ်ဒီရော်ဘာပြားဟာဘယ်လိုမျိုးအခြေအနေမျိုးမှာပဲဖြစ်ဖြစ်လှေကားကိုထောင်ထောင်မတ်မတ်တက်တဲ့တက်နိုင်အောင်စီစဉ်ထားပါတယ်လှေကားတစ်တွေဟာမညီလို့ရှိရင်ကွဲနေလို့ရှိရင်အနေမဖြစ်စေဘူးရော်ဘာပြားကိုစီစဉ်ပေးထားပါတယ်နောက်ပြီးတော့ချော်ကြတာမျိုးမဖြစ်အောင်လဲရော်ဘာပြားကထင်းထင်းပေးနိုင်ပါတယ်လှေကားကဆင်းလို့ရှိရင်လဲနောက်ပြန်ဆင်းရမှာဖြစ်ပြီးတော့ဘင်းတက်ကလတ်ထိုင်ရဲ့နောက်မှာကင်မရာပါတက်ဆင်ထားပါတယ်သုံးဆဲသူတွေအနေနဲ့ကလုတ်တစ်ချက်နှိမ့်ုံနဲ့ကလတ်ထိုင်ဟာလှေကားကိုအလိုလျောက်တက်နိုင်ပါတယ်။သုံးဆဲသူကကလတ်ထိုင်ရဲ့အနှီးအမြန်ကိုထိညှိပြီးလျုံပါပဲ။တခြားကလတ်ထိုင်တွေနဲ့နှိုင်းရှင်လို့ရှိရင်အရွယ်စားသိပ်မကွာတဲ့အတွက်အိမ်ထဲမှာလည်းသုံးနိုင်ပါတယ်။လွန်ခဲ့တဲ့6နှစ်လောက်က Johnson & Johnson ကုမ္ပဏီကအခုလိုမျိုးလှေကားတက်နိုင်တဲ့ဘိန်းတက်ကလတ်ထိုင်ကိုစမ်းသပ်ခဲ့ပူးပါတယ်။ဒါပေမဲ့ဈေးကြီးတဲ့အပြင်သုံးဆဲသူအနေနဲ့လက်တစ်ဖက်နဲ့ခန္ဓာကိုယ်အပေါ်ပိုင်းကိုအသုံးပြုရမှာဖြစ်ပါတယ်။ဈေးကွက်မှာတင်ရောက်မယ်ဆိုရင်တော့အခုဒီ Scalivo ဘိန်းတက်ကလတ်ထိုင်ကတော့တာမန်ဘိန်းတက်ကလတ်ထိုင်တွေလောက်ဈေးကြီးမှာမဟုတ်ဘူးလို့တီထွင်သူတွေကခန့်မှန်းထားပါရခင်ဗျာ
ကိုတိုင်းညုံနမခင်ဖြူထွေးတို့တင်ဆက်တဲ့ကဘာတလွားထူးခြားဆွမ်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေတာဖြစ်ပါတယ်ရှင်။အခုအဆုံးမသခင်မှာနောက်ဆုံးရသတင်းတွေကိုမသိငင်ထိုက်ကကြေညာပေးပါမယ်ရှင်
။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံဓာတ်ရိုက်လေရင်ပြန်တမ်းမှုတွေရပ်ဆိုင်းသွားပြီဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းကပြည်ပခရီအပေါ်လက်တုံပြန်မှုတစ်စိတ်တစ်ပိုင်းအနေနဲ့ယူကရိန်းအစိုးရကပြီးခဲ့တဲ့လကဒီလိုလှုံ့ဆော်မှုကြေညာခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံလေရင်ပြန်တမ်းမှုရပ်ဆိုင်းမဲ့အရေးရှောင်လွှမ်းနိုင်ဖို့ပြီးခဲ့တဲ့သတင်းဖတ်ကဆွေးနွေးပွဲဟာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်လေချောင်းပြန်တမ်းမှုရပ်ဆိုင်းမှုကအခုညတကောင်မှစတင်တက်ရောက်မှာဖြစ်ပါတယ်။လာစဉ်ခီးတဲ့9000လောက်တက်ရောက်မှာဖြစ်ပြီးအထူးသဖြင့်ရုရှားလေချောင်းလိုင်းနေအထိနာမယ်လို့သုံးသပ်သူတို့ကဆိုပါတယ်။ဂျူရိုကမောင်ဖျားချောင်းအဖြစ်ကိုးကွယ်ပြီးမွတ်စလင်တို့ကအယ်အာဆာဘလီအဖြစ်ကိုးကွယ်ကြတဲ့ဂျေရုဆလင်ကသာသနာ့နယ်မြေမှာဗီဒီယိုစောင့်ကြည့်ထောက်လှမ်းရေးစနစ်ထားရှိသွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။ဒီအစီအစဉ်ကိုပါလက်စတိုင်းနိုင်ငံခြားရေးဝန်ကြီးကတော့မဆိုင်မတွာဆန့်ကျင်တုံ့ပြန်လိုက်ပြီးအစ္စရေးတို့ဟာထောက်လှမ်းရေးဗီဒီယိုတွေကိုသုံးပြီးဖျားဝတ်ပြုတဲ့မွတ်စလင်တွေကိုအကြမ်းဖက်လှုံ့ဆော်သူတွေအဖြစ်ဖမ်းဆီးမယ်လို့ယူဆတဲ့အကြောင်းVoice of Palestine Radio ဌာနကိုဒီကနေ့မှာပဲပြောဆိုသွားပါတယ်။အမေရိကန်တို့ဥဆောင်တဲ့အီရတ်ကျူးကျော်စစ်အတွင်းမှားယွင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲယားကသုံးသပ်ပြောဆိုပြီးတော့တောင်းပန်လိုက်ပါတယ်။စီးအရာကျူးကျော်မှုတွေကအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS တို့ကြီးထွားလာမှုအပါအဝင်ဒေတာရင်းကပြည်ပခန့်တွေအတွေ့ဆက်နက်တစ်ခုဖြစ်တယ်လို့မစ္စတာဘလဲယားက CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုလိုက်တာဖြစ်ပါတယ်။2003ခုနှစ်ကဆဒမ်ဟူစိန်ကိုဖယ်ရှားပစ်ခဲ့သူတွေဟာ2015ခုနှစ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအတွက်တာဝန်မရှိဘူးလို့ပြောလို့မရနိုင်တဲ့အကြောင်းဗစ်တင်ဝန်ကြီးချုပ်ဟောင်းကပြောဆိုခဲ့တာဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလမှာစတင်မယ့်မြန်မာပထမဆုံးရန်ကုန်စတော့ကိတ်ချိန်းမှာပါဝင်လှုပ်ဆောင်ဖို့ကုမ္ပဏီ10ခုတို့ကိုယာယီရွေးချယ်ထားတဲ့အကြောင်းအင်္ဂလိပ်ဘာသာနဲ့ဖော်ပြတဲ့မြန်မာအစိုးရပိုင်း Global New Light. မြန်မာသတင်းဆောင်ကဖော်ပြထားပါတယ်။အတူကောက် YEX ဆိုတာနဲ့ကမ္ဘာစတော့အိတ်ချိန်းဈေးကွက်မှာအသစ်ထွက်ပေါ်လာမယ့်ရန်ကုန်စတော့ကိတ်ချိန်းမှာပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းအရာရှိကြီးတို့ကတိုက်တွန်းနေပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမတင်ရင်ထိုက်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elsando ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညဘက်9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးဆန္ဒနဲ့ဘဝတထထဲကြကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.